Welcome to the Voice of America in Burmese.
ချစ်စွာသောသတ္တရှင်များမင်္ဂလာရှိတဲ့တင်းညာအကျိုးနေ့မနေ့ခင်ဖြစ်ပါသည်များ VOA American တိုင်းရဲ့2024ခုနှစ် April 13ရက်စနေမနေ့ခင်ရေဒီယိုရုပ်သံအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေလိုင်းတိုမီတာ3249လိုင်းလက်မီတာ190တို့ကနေမနေ့6နာရီနဲ့9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီများ။ဒါပြင် VOA ရဲ့ website Facebook YouTube စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနိုင်ပါတယ်ဗျ။ကျွန်တော်ကညဉ့်ညဉ့်ပါအခုမနေ့ခင်အစီအစဉ်တွေကိုတင်ဆက်သွားမှာဖြစ်ပါတယ်များ။
ထောက်ပံ့ရေးထရက်ကားတွေဂါဇာထဲဝင်လာတဲ့ဗီဒီယိုအစ္စရေးကပြသထားပါတယ်။ American, Japan, Philippines အုပ်စုဖွဲ့ခြေလှမ်းမှုကိုတရုတ်ကအပြင်းထန်ကန့်ကွက်လိုက်ပါတယ်။ 1982 မြန်မာနိုင်ငံသားဥပဒေကို NUCC ကပယ်ဖျက်လိုက်တဲ့အတွက်မလေးရှားအကြံပေးအဖွဲ့ကချီးကျူးလိုက်ပါတယ
်။အဲဒီလိုနောက်ဆုံးရသတင်းတွေအပြင်ရှမ်းပြည်တောင်ပိုင်းစီဆိုင်မြို့နယ်တွေကစစ်ဘေးရှောင်တချို့နေရပ်ပြန်ပြီးတော့ရိတ်ခါယူတုံးမှပျောက်ဆုံးနေတဲ့အကြောင်းသတင်းပေးပို့ချက်တကားစကိုင်းတိုင်းကမ်ပလူကပစီကြီးမှာလူအစုလိုက်ပြုံလိုက်သေဆုံးခဲ့ရတဲ့လေကြောင်းတိုက်ခတ်ခံခဲ့ရပြီးတနှစ်ပြည့်အခြေအနေဒါပြင်ကမ္ဘာမီဒီယာတွေထဲမှာမြန်မာအရေးဘလို့သုံးသပ်ရေးသားနေကြလဲဆိုတာကိုလည်းတင်ဆက်ဖို့ရှိပါတယ်။နောက်မျိုးသီးကဏ္ဍသုတဆုံးနဲ့အမေရိကန်တခွေသိပ်ပန်တဲ့ဤပညာကဏ္ဍတွေလည်းထုတ်လွှင့်မှုပြင်ဆင်ထားပါတယ်များ။အခုရင်ဆုံးတော့ဒီကနေ့မနက်ထက်တန်းအောင်သတင်းတွေကိုကိုညာဝင်းအောင်ကတင်ဆက်ပါမယ်များ။
မင်္ဂလာရှိတဲ့တင်းကြံကာလဖြစ်ကြပါစေခင်ဗျာနိုင်ငံတကာသတင်းတွေပေါ်နဲ့စတင်ကြပါလေဂါဇာဒေသအတွက်ထောက်ပံ့ရေးပစ္စည်းတွေတင်ဆောင်လာတဲ့လမ်းကြောင်းအစ်ကနေလူသားချင်းစာနာမှုပစ္စည်းတွေတင်ဆောင်လာတဲ့ truck ကားတွေပထမဆုံးဝင်လာတဲ့ဗီဒီယိုကိုအစ္စရေးအစိုးရကတောက်ကြနေမှာထုတ်ပြန်လိုက်ပါတယ်အစ္စရေးအစိုးရရဲ့ဒေသအတွင်းပူပေါင်းဆောင်ရွက်ရေးအဖွဲ့ COGAD ကထုတ်ပြန်ခဲ့တဲ့ဗီဒီယိုထဲမှာတော့ပစ္စည်းတင် truck ကားတွေဂျာဇာပရင်းနဲ့ညနဲ့တောက်ကြနေတွေမှာဂါဇာဒေသအတွင်းဝင်ရောက်လာတာကိုဖော်ပြပါတယ်ဣသရေလကာကွယ်ရေးဝန်ကြီးဌာနနေဇာဂိတ်အာနာပိုင်နေနဲ့လုံခြုံရေးတာဝန်ခံတွေက Karen Sharon နေဇာဂိတ်မှာပစ္စည်းတွေကိုစစ်ဆေးပြီးမှ truck ကားပေါင်း213စင်းကိုဂါဇာဒေသတွင်ပေးဝင်ခဲ့တာဖြစ်ပါတယ်အသစ်ဖွင့်ပေးခဲ့တဲ့ဒီနေဇာဂိတ်ကပစ္စည်းတွေတင်ပို့ခွင့်ပြုတဲ့ဗီဒီယိုနဲ့ပတ်သက်ပြီး writer နဲ့ AV သတင်းဌာနတွေကစစ်မှန်မှုရှိမရှိအတည်မပြုသေးပါဘူးတစ်ချိန်တည်းမှာပဲဂါဇာတောင်ပိုင်းကခံယူနေမျိုးကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂရဲ့ The Ratio အဖွဲ့ကအဲ့ဒီဆေးရုံနဲ့ဆေးကန်းတွေမှာလူနာတွေအတွက်အောက်ဆီဂျင်အပြင်ရေနဲ့မီးပါမရတော့ပဲရေစိုးစွန့်တဲ့စနစ်လည်းပျက်စီးနေပြီးဆေးရုံလည်းပတ်နိုင်တဲ့အခြေအနေမရှိတော့ဘူးလို့တောင်းကြနေမှာသတင်းထုတ်ပြန်ခဲ့ပါလေ။သုံးနှစ်တည်းဝင်လာပြီဖြစ်တဲ့ Russia Ukraine စစ်ပွဲအဆုံးသတ်ရေးဆွေးနွေးပွဲတွေအတွက် 2022 ခုငြိမ်းချမ်းရေးအဆိုပြုချက်မူကြမ်းကိုအခြေခံပြီးစတင်နိုင်တယ်လို့ရုရှားအစိုးရပြောခွင့်ရဒီမီထရီပက်စကော့ဖ်ကတောက်ကြနေအွန်လိုင်းသတင်းစာရှင်းလင်းပွဲမှာပြောပါရတယ်။ဒီဆိုပြုချက်မူကြမ်းကို2022ကတူရကီကဂျာဝင်ညီနိုင်မှုနဲ့အစ္စတန်ဘူးဆွေးနွေးပွဲမှာတင်ပြခဲ့တာပါ။ယဉ်ညာရေးဆွေးနွေးပွဲတွေဟာတစ်စုံတစ်ခုပေါ်အခြေခံဆွေးနွေးရလေရှိသလိုအခုဆွေးနွေးပွဲစတင်ဖို့လဲဒီမူကြမ်းကိုသုံးနိုင်တယ်လို့ရုရှားအစိုးရပြောခွင့်ရကပြောပါရတယ်။ဒီအဆိုပြုချက်တည်းမှာယူကရိန်းအနေနဲ့ဆက်ပြီးဘက်မလိုက်ပဲတီးခြားရပ်တည်ဖို့အပြင်ယူကရိန်းစစ်တပ်ပမာဏကိုအကန့်အသတ်လုပ်ဖို့ပါဝင်တာဖြစ်ပြီးဆွေးနွေးပွဲပြတ်သွားခဲ့တဲ့နောက်ဒီငင်းငင်းရေးအစီအစဉ်လဲဆက်မလုပ်ပဲထားခဲ့တာပါဒီငင်းငင်းရေးဆွေးနွေးပွဲမှုဟာလွန်ခဲ့တဲ့နှစ်နှစ်ကပြုလုပ်ခဲ့တာဖြစ်တဲ့အတွက်အခုပြုလုပ်မဲ့ဆွေးနွေးပွဲအသစ်မှာနောက်ဆုံးဖြစ်ပေါ်နေတဲ့ဖြစ်ရပ်အများအပြားကိုပါထည့်သွင်းစဉ်းစားရမှာဖြစ်ကြောင်းလဲပက်စကော့ဖ်ကပြောပါတယ်ရုရှားသမ္မတပူတင်ကလည်းယူကရိန်းရုရှားငင်းငင်းရေးဆွေးနွေးပွဲကို2022မူကြမ်းပေါ်အခြေခံစတင်တင်တယ်လို့ကြားသံရင်းနေမော်စကိုမှာဘယ်လာရုစ်သမ္မတလူကာရှန်ကိုနဲ့တွေ့ဆုံဆွေးနွေးစဉ်မှာပြောကြားခဲ့တယ်လို့ရုရှားသတင်းတွေမှာဖော်ပြပါရယ်ခင်ဗျာအခုကျင်းပတော့မယ့်ဥရောပပါလီမန်ရွေးကောက်ပွဲတွေမှာရုရှားကဂျာဝင်နှောက်ယှက်မှုရှိမရှိဘယ်လ်ဂျီယံအာဏာပိုင်တွေစုံစမ်းစစ်ဆေးနေတယ်လို့ဘယ်လ်ဂျီယံဝန်ကြီးချုပ်အလက်ဇန်ဒရာဒီခရိုကတောက်ချာနေမှာပြောကြားပါရယ်ဥရောပပါလီမန်လွှတ်တော်အမတ်တွေဟာငွေလက်ခံပြီးရုရှားအတွက်ဝါရဖြန့်ပေးနေတယ်ဆိုတဲ့တိုင်ကြားချက်တွေထွက်လာတဲ့နောက်ပိုင်းအခုလိုစုံစမ်းတာဖြစ်ပါတယ်ယူကရိန်းကိုပံ့ပိုးမှုရော့ပါးသွားအောင်လုပ်တဲ့ရုရှားလိုလာတဲ့ကွန်ရက်အဖွဲ့ဟာဘယ်ဂျီယံအပါအဝင်ဥရောပနိုင်ငံအများအပြားမှာလှုပ်ရှားနေကြောင်းဘယ်ဂျီယံထောက်လှမ်းရေးကလည်းအတည်ပြုပြောထားတယ်လို့ဝန်ကြီးချုပ်ဒီခရိုကပြောပါတယ်ရုရှားဘက်ကတော့အခုလိုအနောက်နိုင်ငံတွေရဲ့ရွေးကောက်ပွဲတွေမှာဂျာဝင်နှောက်ယှက်တယ်ဆိုတဲ့အလားတူဆွဆွမ်းမှုတွေအတွက်ညှင်းဆိုထားပါတယ်အခုလည်းဇွန်လ6ရက်ကနေ9ရက်နေ့အထိကျင်းပမယ့်ဥရောပပါလီမန်ရွေးကောက်ပွဲမတိုင်ခင်ရုရှားအပေါ်ဆွဆွဲပြောဆိုမှုတွေထွက်ပေါ်လာတာဖြစ်ပါတယ်ဘယ်ဂျီယံဝန်ကြီးချုပ်ကတော့ဥရောပနိုင်ငံတွေရဲ့ယူကရိန်းအတွက်ထောက်ပံ့မှုတွေရော့ပါလာအောင်လှုံ့ဆော်နေတဲ့သဘောလိုမြင်ကြောင်းပြောကြားပါဗျာ
န်တန်မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.25kHz 12.13 MHz 40kHz 43.85kHz 5.89kHz 5.89 နဲ့လိုင်းလမီတာ190kHz 15.95တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်မြန်မာပြည်ရဲ့စနေမနေ့ခင်း VO ရဲ့သတင်းတွေကိုဆက်ပြီးတော့ပြောပြနေပါတယ်မြဝတီမြို့ကစစ်စခန်းကိုစွန့်ခွာထွက်ပြေးလာတဲ့ခလာယာ295တပ်ဖွဲ့ဝင်တွေရောက်ရှိနေတဲ့ထိုင်းမြန်မာချစ်ချည်ရေးတရာအမှတ်နှစ်အနီးမှာရှိနေကြတဲ့နေရာကို KNL PDF ပူးပေါင်းတပ်ဖွဲ့တွေက AB စနေရက်နေ့ညနေမှာ drone တွေနဲ့ဘုံကျဲပြီးတော့တရာနီတဝိုက်ပစ်ခတ်မှုတွေဖြစ်ပွားခဲ့ပါတယ်။ကရင်ပြည်နယ်မြဝတီမှာတခုတည်းကျန်နေတဲ့ခလာယာ295စခန်းကို KNU နဲ့ပူးပေါင်းတပ်ဖွဲ့တွေကသိမ်းပိုက်လိုက်ပြီးတဲ့နောက်စခန်းကိုစွန့်ခွာထွက်ပြေးခဲ့တဲ့စစ်သား100ကျော်လောက်ဟာမနေ့ကစပြီးထိုင်းမြန်မာနယ်စပ်ကချစ်ချည်ရေးတရာအမှတ်နှစ်အနီးမှာကရိုချင်းတူးပြီးတော့စခန်းချထားတာဖြစ်ပါတယ်ထိုင်းဘက်ကလည်းမြန်မာဘက်ကနယ်စပ်ဖြတ်ကျော်ပြီးလက်နက်တွေကြားရောက်လာမှာကိုစိုးရင်တဲ့အတွက်တရာ1နဲ့တရာအမှတ်နှစ်ဘက်မှာလုံခြုံရေးအပြည့်ယူထားပါတယ်ထောင်ထဲချီတဲ့မြဝတီမြို့ကန်တွေကတော့မဲဆောက်ဘက်ကိုထွက်ပြေးလာနေစေဖြစ်တယ်လို့နယ်စပ်ဒေသဒီငင်အေဂျင့်ရင်းနဲ့ပြည်သူတွေဘေးကင်းလုံခြုံရေးအတွက်ကရင်အမျိုးသားအစည်းအရုံး KNU ကဆက်လက်ကြိုးပမ်းဆောင်ရွက်နေတဲ့အကြောင်း KNU ကနေတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်ထိုင်းနိုင်ငံသားဤဝန်ကြီးပမ်ပရီဘီဟီဒာနူကာရာကတော့နေဆက်အခြေအနေအပြင်မြန်မာနိုင်ငံဘက်ပဋိပက္ခတွေနဲ့ပတ်သက်လို့စိုးရိမ်ပူပန်တဲ့အကြောင်းပြောဆိုထားပြီးဒီဝန်ကြီးကိုယ်တိုင်လည်းနေဆက်ဒေသကိုတွားရောက်ခဲ့တာဖြစ်ပါတယ်အမျိုးသားညီညွတ်ရေးအတိုင်ပင်ခံကောင်စီရဲ့ဒုတိယအကြိမ်ပြည်သူညီလာခံကနေ1982မြန်မာနိုင်ငံသားဥပဒေကိုဖျက်သိမ်းဖို့ဆုံးဖြတ်ခဲ့တာအတွက်မြန်မာနိုင်ငံဆိုင်ရာမလေးရှားအကြံပေးအဖွဲ့ကကြိုးဆိုကြောင်း AP 12ရက်နေ့မှာသတင်းထုတ်ပြန်ပါတယ်ဒီဥပဒေထဲမှာရိုဟင်ဂျာတွေအတွက်နိုင်ငံသားဖြစ်ခွင့်ကန့်သတ်ထားတာပါဝင်နေပြီးအခုလိုခွဲခြားမှုပါဝင်နေတဲ့ဥပဒေမျိုးကိုဖျက်သိမ်းဖို့ဆုံးဖြတ်တာဟာအလုံးပါဝင်ပြီးညှိနှိုင်းမှုရှိတဲ့ Federal Democracy စနစ်စီဦးတည်နေတယ်လို့မလေးရှားအကြံပေးအဖွဲ့ရဲ့ဥက္ကဋ္ဌ Syed Hamid Elba ကပြောဆိုလိုက်တာပါဒါအပြင်ဒါဟာပြည်သူဆန္ဒနဲ့အညီထွက်ပေါ်လာမဲ့အနာဂတ်မြန်မာပြည်အတွက်ဒီမိုကရေစီလုပ်ငန်းပုံမခိုင်မာစေမဲ့အရေးပါတဲ့ခြေလှမ်းတစ်ရပ်ဖြစ်ကြောင်းလည်းသူကပြောပါတယ်စစ်ကောင်စီရဲ့စစ်မှုမထမ်းမနေရဥပဒေကိုပြည်သူတွေနဲ့တော်လှန်ရေးတပ်ဖွဲ့တွေအပါအဝင်စုပေါင်းတိုက်ဖျက်ဖို့ဒီညီလာခံကနေမဟာဗျူဟာချမှတ်ခဲ့တာအတွက်လည်းသဘောတူကြောင်းဆယ်ယထာမစ်ကပြောပါတယ်ဒီညီလာခံကချမှတ်ခဲ့တဲ့ရလတ်တွေနဲ့အကြံပြုချက်တွေအတွက်မြန်မာနိုင်ငံဆိုင်ရာမလေးအကြံပေးအဖွဲ့ကအသိမှတ်ပြုကြောင်းနဲ့Federal Democracy စာရမ်းပါအချက်တွေနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့ဥဆောင်နိုင်ငံရေးအဖွဲ့အစည်းတွေနဲ့ဆွေးနွေးမှုတွေပူးပေါင်းဆောင်ရွက်မှုတွေဆက်ပြီးတော့လုပ်သွားမှာဖြစ်ကြောင်းမလေးအကြံပေးအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာတောင်တရုတ်ပင်လယ်ပြင်ဒေသမှာတရုတ်ရဲ့လုံဆောင်ချက်တွေနဲ့ပတ်သက်ပြီး Washington DC မှာရောက်ရှိနေတဲ့ဂျပန်ဝန်ကြီးချုပ်ဖူမီအိုကီရှိဒါနဲ့ American သမ္မတဂျိုးဘိုင်ဒန်တို့ရဲ့ပြောကြားချက်တွေကိုတရုတ်အစိုးရကပယ်ချကြောင်းနဲ့အမေရိကန်ဂျပန်ဖိလစ်ပိုင်တို့ရဲ့ပူးတွဲပြီးတော့ဒေသတွင်းနိုင်ငံရေးကစားမှုကိုပြင်းပြင်းထန်ထန်ကန့်ကွက်ကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဌာနကတောက်ကြနေမှာတုံ့ပြန်လိုက်ပါတယ်။တောင်တရုတ်ပင်လယ်ပြင်နဲ့တရုတ်ရဲ့လုံဆောင်မှုတွေဟာအန္တရာယ်ရှိပြီးရန်လိုမှုရှိကြောင်းသုံးနိုင်ငံရဲ့ကြေညာချက်မှာဖော်ပြထားတာဟာအခြေခံအချက်တွေကနေလွဲနေတယ်လို့တရုတ်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရမွန်နင်းကပြောကြပါတယ်။တရုတ်ဟာကမ္ဘာမှာမဟာဗျူဟာရအကြီးဆုံးစိန်ခေါ်နေတဲ့နိုင်ငံဖြစ်ကြောင်းဂျပန်ဝန်ကြီးချုပ်ရဲ့အမေရိကန်လွှတ်တော်မေခွန်းမှပြောကြားချက်ကိုကန့်ကွက်ကြောင်းနဲ့တကယ်တမ်းဒေသရင်းတည်ငြိမ်မှုအတွက်စိန်ခေါ်နေတာကအမေရိကန်နဲ့ဂျပန်တို့ရဲ့စံဝန်ငယ်လေးထဲမှာပဲရှိနေကြောင်းပြောကြားလိုက်ပါတယ်ခင်ဗျာ
စနေမနေ့ထိတ်တန်းသတင်းတွေကိုကိုညံဝင်းအောင်ကကြီးညာပေးကြတာဖြစ်ပါတယ်ခင်ဗျာအခုကဆက်လက်သတင်းပေးပို့ချက်နဲ့ပတ်စံကဏ္ဍတွေစက်တိုက်တင်ဆက်သွားပါမယ်မြန်မာသတင်းပေးပို့ချက်တပုတ်နဲ့ဆက်တင်ပါတယ်ခင်ဗျာရှမ်းပြည်နယ်တောင်ပိုင်းစီဆိုင်မြို့နယ်မှာဒေသခံတွေဟာသူတို့ရဲ့နေအိမ်တွေစီပြန်လာချိန်မှာပျောက်ဆုံးသူတချို့ရှိနေတယ်လို့စစ်ဆောင်သူတွေနဲ့မိသားစုဝင်တွေကပြောပါတယ်ပျောက်ဆုံးသူအများစုကလူငယ်လူလက်ပိုင်းအရွယ်တွေဖြစ်ပြီးတော့လက်နဲ့ချီပျောက်ဆုံးနေတာပါဒီကြောင့်သတင်းပေးပို့ထားချက်ကိုဒေါက်ခင်မျိုးသက်ကပြောပြပါမယ်ခင်ဗျာ
စီဆိုင်မြို့နယ်ထဲမှာစီးရီးအခြေအနေကြောင့် January လ23ရက်နေ့ကစပြီးဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြတာဖြစ်ပါတယ်။တိုက်ပွဲငြိမ်သက်နေချိန်မျိုးမှာကိုယ်နေအိမ်ကိုပြန်သွားပြီးပစ္စည်းသယ်ယူကြသူတွေတဲကတချို့ဟာပစ္စည်းသွားယူရင်းပဲပျောက်ဆုံးနေတာမျိုးကျုံလာရတယ်လို့စီဆိုင်ဒေသခံတဦးကပြောပါတယ်။အဲ
ရက်ကြလာတာနဲ့ညာရက်ခါပြတ်တော့နေရာကိုပြန်ပြီးတော့ ေခါပစ္စည်းတွေတွေရတာပေါ့တွေတဲ့အခါငါတောက်ဆုံးနဲ့လူတွေရှိတယ်ပေါ့နော်အဲခဏနေအချင်းတော့20နဲ့30ကြားမှာရှိတယ်ပေါ့အဲအဲ့ဒီမှာတချို့လေပြန်ရောက်လာတဲ့လူတွေလည်းရှိတယ်ပေါ့နော်အဲတချို့လေတည်ဆုံးသွားတယ်လို့သိရတယ်ပေါ့လူတွေကိုပြန်ဝင်လို့တောက်ဆုံးတည်ဆုံးနဲ့လူပေါ့ငါတော့အချင်းတော့အသက်70နှစ်ကနေ30ကြားလူတွေကိုတောက်ဆုံးတာများတာပေါ့များလာတော့
စီဆိုင်မျိုးထဲမှာစစ်ကောင်စီအဖွဲ့တွေရှိနေပြီးတော်လှန်ရေးတပ်တွေကတော့မြို့ရဲ့အနီးဝန်းကျင်မှာရှိနေတယ်လို့လည်းပြောပါတယ်။လုံခြုံရေးအခြေအနေဆိုးဝါးနေတဲ့ကြားကပဲဒေသခံတွေကတော့ဒီကနေ့အချိန်ထိသူတို့ရဲ့နေအိမ်တွေကနေပစ္စည်းတွေကိုသွားပြီးတည်ယူနေကြတာပါ။အသက်28နှစ်အရွယ်သားဖြစ်သူဟာနေအိမ်မှာပစ္စည်းပြန်ယူရင်ပျောက်ဆုံးနေတာဖြစ်ပြီးသားဖြစ်သူကိုအခုချိန်ထိရှာမတွေ့သေးဘူးလို့ဖခင်တဦးကပြောပါတယ်။
အစားငလန်းငါရစေလို့ရှိတယ်ဗျကျွန်တော်လည်းအမလုံးလုံးစရံဘာလို့မတရားဒီဦးဗျာလောလောဆယ်လူအားသွန်းသွားတာလို့ကြားလို့ကြားတာပဲကျွန်တော်လည်းအများကုလုံးကိုကျွန်တော်လည်းကြာရဖို့ဆုတောင်းပေးပါတယ်ဗျာမ
ဆစ်ရှောင်နေသူအများစုကတောင်ကြီးနဲ့အနီးတဝိုက်မှာနေထိုင်ကြတာဖြစ်ပြီးတချို့ကအိမ်ပြန်တဲ့လမ်းမှာပဲပျောက်ဆုံးနေတာလို့ပြောပါတယ်လက်ရှိမှာတော့ဆစ်ရှောင်ဒေသခံတွေဟာတောထဲမှာဖြစ်တယ်လို့နေနေရတာဖြစ်ပြီးသူတို့ဟာစားနပ်ရိက္ခာနဲ့ကျန်းမာရေးစောင့်ရှောက်မှုလည်းအတော်လွတ်နေတယ်လို့ဆစ်ဆောင်နေသူတဦးကပြောပါတယ်
။ကျွန်တော်ကိုယ်တိုင်လည်းဆစ်ဆောင်တယ်လေ။ကျွန်တော်ကတော့တောင်ကြီးမှာနေပေါ်မှာနေလာဆိုတော့တင်ပြန်အပြင်ရှိရပါဘူး။တောင်ကြီးဝန်းကျင်ကျွာရီမှာနေတဲ့ဆစ်ဆောင်ကတော့စားရိတ်တော်ကြီးကတော့အရင်ခက်ခဲတယ်။ကြာလာတာနဲ့အမှသူတို့ရဲ့ဒီစားနပ်ရိက္ခာတကတော်တော်လေးကိုအချိန်ကြီးဆိုးရတဲ့အနေအထားရှိတယ်ပေါ့။ကျမရေဆောင်ဆောင်မှုအပိုင်းနဲ့ကြည့်နေတဲ့ဖြစ်ဆောင်မျိုးစနစ်တကျနဲ့ဒီကူညီတဲ့ကျမရေအဖွဲ့အစည်းကဒီနေ့ဆိုလို့မရှိတော့ဘူ
းစီဆိုင်မြို့နယ်ထဲမှာစစ်ကောင်စီနဲ့ပုံအမျိုးသားလွတ်မြောက်ရေးတပ် PNL အပါအဝင်ပူးပေါင်းတပ်တွေကြားကတိုက်ပွဲတွေကြောင့်ဒေသခံတွေမြို့ကိုစွန့်ခွာပြီးထွက်ပြေးနေရတာနှစ်လကျော်နေပြီဖြစ်ပါတယ်အခုချိန်မှာတိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်မနေပေမဲ့လည်းပြန်လည်ဝင်ရောက်ပြီးနေထိုင်သူတော့လုံးဝမရှိသေးဘူးလို့လည်းပြောပါတယ်။ကျက်စင်မီလည်းမရပဲတောက်တုံးရင်မရတယ်လို့နေထိုင်သူမရှိတဲ့အတွက်အစားအသောက်ပစ္စည်းရောင်းချသူလည်းမရှိတာကြောင့်နေအိမ်ပြန်ဖို့အဆင်မပြေဖြစ်နေကြတာပါ။တချို့နေအိမ်တွေမှာတော့ပစ္စည်းတွေခိုးယူတာကိုခံနေရတယ်လို့ကိုယ်နေအိမ်ကပစ္စည်းကိုသွားပြီးပြန်ယူသူတချို့လည်းပျောက်ဆုံးနေတာဖြစ်ပါတယ်။
နောက်ထပ်သတင်းပေးပို့ချက်တစ်ခုနဲ့ဆက်ပါမယ်ခင်ဗျာစစ်တပ်ရဲ့လေကြောင်းတိုက်ခိုက်တာကြောင့်လူပေါင်း100ကျော်အစုလိုက်ပြုံလိုက်သေဆုံးခဲ့ရတဲ့ပစီကြီးချေးရွာကဒေသခံတွေဟာတနှစ်ပြည့်သွားပြီမဲ့စိုးရင်ကြောင်းကြမှုတွေနဲ့နေထိုင်နေရတယ်လို့ပြောပါတယ်ပစီကြီးချေးရွာလေကြောင်းတိုက်ခိုက်မှုတနှစ်ပြည့်အခြေအနေကိုကိုရဲမုံကပြောပြပါမယ်ခင်ဗျာ
ပြီးခဲ့တဲ့2023ခုနှစ်ဧပြီလ17ရက်မနက်7နာရီအချိန်ကသခိုင်းတိုင်းကံဘလူခိုင်ပစီကြီးချေးရွာကပြည်သူ့အုပ်ချုပ်ရေးရုံးဖွင့်ဘွဲကိုစစ်တပ်ဘက်ကလေကြောင်းကနေဘုံကျဲဆက်တနက်တွေနဲ့ပြစ်ခတ်တိုက်ခိုက်ခဲ့လို့ကလေးငယ်38ဦးအပါအဝင်လူပေါင်း184ဦးသေဆုံးခဲ့ရပါတယ်။ကြီးရွာရဲ့အုပ်ချုပ်ရေးရုံးဖွင့်ဘက်မှာအကြွေးမွေးနဲ့ဧည့်ခံလို့ရွာသူရွာသားတွေအပြင်အနီးပတ်ဝန်းကျင်ကရွာတွေကဒေသခံတွေပါရောက်ရှိနေခြင်းတိုက်ခိုက်ခံရတဲ့အတွက်အခုလိုအစုလိုက်အပြုံလိုက်သေဆုံးခဲ့ရတာလည်းဖြစ်ပါတယ်။ဒီတိုက်ခိုက်ခံရမှုဟာအခုဆိုရင်တနှစ်ပြည့်ပြီလည်းဖြစ်ပါတယ်။တနှစ်ပြည့်သွားပြီဖြစ်ပေမဲ့ဒေသခံကြီးရွာသားအချို့ကနေအိမ်တွေကိုပြန်နေကြပေမဲ့အများစုကတော့နောက်ထပ်အဖြစ်ဆုံးကြုံလာရမှာကိုစိုးရိမ်နေတဲ့အတွက်တောတောင်တွေထဲမှာယနေ့အထိနေထိုင်နေရတော့မှာအချိန်ကာလတစ်နှစ်ပြည့်ပေမဲ့သူတို့ကြုံတွေ့နေရတဲ့စိုးရိမ်စိမ်းနဲ့ပတ်သက်လို့ပစီကြီးကျွရဒေသခံသူဖြစ်တဲ့ဦးသိန်းဆွေကအခုလိုပြောပါတယ်
။ရွာနဲ့မကြီးမဝေးတွေမှာတော်တယ်မှာနေကြရတာပဲ။ရွာတွေကိုလည်းမနေရကြဘူး။ဗျာကျွန်တော်တို့ဘာမှမတတ်နိုင်တော့ဟိုဘယ်လိုလဲကျဉ်းနှံ့မှုမရှိဘူးဆိုတော့လေကျွန်တော်တို့ကဘုံမှမသာမမတတ်နိုင်တာယူဘူးဗျာအဲ့တော့ကျွန်တော်တို့ခါတော့ခါစားရတော့ဗောဗျာလေရင်တက်လာတဲ့ခါမှတော့ကျွန်တော်တို့ကလေးလူကြီးအကုန်လုံးပေါ့လေဟိုကြောက်လန့်နေကြတယ်အဲ့ဒါတော့ဖွဲ့ ठी ပါတယ်ဘာလို့လဲဆိုကျွန်တော်တို့ကဂျုံတွေးတာရတယ်ကျွန်တော်တို့ရောအဖွဲ့ ठी အကြောင်းစိတ်ကတော့ကျွန်တော်တို့လည်းရရှိတဲ့ပုံကိုယ်လေးတွေနေ့စဉ်လည်းကပြောနေကြတာလို့လေလေရင်တော့တက်လာတဲ့ခါတော့အဲ့ဒါတော့ကြောက်တယ်ကိုယ်ဆိုရင်ကျွန်တော်တို့အဲ့ရဲ့ရောက်တော့မှရွာထဲမှာလူစုလူဝေးတော့မလုပ်ကြဘူ
းစစ်တဲ့ရဲ့လေကြောင်းပြစ်ခတ်မှုအတွင်ဥသိန်းဆွေရဲ့ရောက်ဖမြေးတွေအပြင်ဆွေမျိုးတော်ဆက်သူအတော်များများတိတ်ဆုံးခဲ့ရပါတယ်ဒီဖြစ်စဉ်နဲ့ပတ်သက်လို့စစ်ကောင်စီဘက်ကပစီကြီးကျွရမှာပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေအပြင် KIA အဖွဲ့တို့ရောက်ရှိစုဝေးနေတဲ့အတွက်စစ်ဘက်ပြစ်မှတ်အဖြစ်တိုက်ခိုက်ခဲ့ရလို့သတင်းထုတ်ပြန်ပါတယ်လက်ရှိအချိန်မှာတော့စာဝတ်နေရေးအတွက် Yongan Loshani Jabi me, D. Piersu Obo, the native, maybe of Mia de Bulule, the Dagan Duga Piovare.
I don't want to the Daneto Daga. The Nedi Dodoleva, Chinese Dodoleva, the Midadu, and the social rebel Mamaro.
เนี่ยเอามีนี่ล่ะนี่ตอดอะไรไม่ใช่อูดังแม้โหตะเนี่ยตะเนี่ยดิยีซะตอดยีตัวเราชาเนี่ยล่ะสิเว้ยเต็มมาတော့อเมียนแม้โหดาริอ่ะถิ่นน่ะนี่แหละปะเนาะถ้าตะคูอ่ะอดิก็ดิแค่ขึ้นแต่ดิสิกกองสีอูတော့โหลงๆมาไม่กินได้ตัวสันนี่ปะเนาะแต่เช่นยะดิยีตัวตะวันนี่ปกติลงนี่ดิเว้ยเต็มมาတော့ไม่เจอลงไม่อยากอูปะดีพี่เอซูจีมาจั่นชี้ได้มีตาสุวินนี่ฮะตะเนี่ยเปี้ยบ่อย่าป้ายอโลมาเต็งซงตั้วดูฤทธิ์ ဝင်နိုင်ငံတော်ဝန်ကစစ်ကောင်စီရဲ့ကျူးလွန်တဲ့ရာဇဝတ်မှုတွေကိုမှတ်တမ်းတင်ပြီးထိခိုက်ဒေဆုံးသူတွေအနေနဲ့မိသားစုဝင်တွေအတွက်တရားမျှတမှုပြန်လည်ရယူပေးနိုင်ဖို့အစွမ်းကုန်ကြိုးစားသွားမယ်လို့ပဇီကြီးဖြစ်စဉ်တစ်နှစ်ပြည့်ဧပြီ17ရက်မှာသတင်းထုတ်ပြန်ထားပါတယ်။အခုလိုထုတ်ပြန်ထားပေမဲ့ပဇီကြီးဖြစ်စဉ်မှာကြန့်ရှိခဲ့တဲ့မိသားစုဝင်တွေကတော့စိုးရင်ထိတ်လန့်မှုတွေနဲ့ဒီဖြစ်ရစိုးကြီးကိုယနေ့တိုင်မေးပြရပဲတတိယအောက်မေ့နေတယ်လို့ဒေသခံတွေကတညင်တညွတ်ထဲပြောကြပါတယ်ခင်ဗျာ။
ကုသလပီကဘာမီဒီယာတွေမှာမြန်မာနိုင်ငံနဲ့ပတ်သက်လို့ဘယ်လိုများသုံးသပ်ရေးသားနေကြလဲဆိုတာကိုတင်ပြပါမယ်ညာဥကျော်ဇန်တာကမူရင်းအသုံးနှုန်းနဲ့မူရင်းအပေါ်မှာပြတ်ထုတ်နှုတ်ပြောပြထားပါတယ
်ကုရပြောပြဖို့ရွေးချယ်ထားတဲ့အကြောင်းအရာတွေကတော့မြန်မာနိုင်ငံဆိုင်ရာကုလအထုသံအဖြစ်ရွေးချယ်ခံရတဲ့ဂျူလီဘစ်ရှော့ပြအလားလားအနာထင်းချုပ်မှုယိုယွင်းလာတဲ့စစ်ကောင်စီနောက်ဆင်းပါဖြစ်နိုင်တယ်လေနောက်ပြင်းထန်နေတဲ့မြန်မာနိုင်ငံပြည်တွင်းစစ်ကာလမှာတရုတ်ကဘယ်လိုဝင်ကစားနေတယ်လဲဆိုတဲ့အကြောင်းအရာတွေဖြစ်ပါတယ်ဒီထားမှာဥစွာပြောပြဖို့ရွေးချယ်ထားတာကတော့ Julie Bishop an inspired choice as UN special envoy Julie Bishop ကမြန်မာဆိုင်ရာကုလအထူးသံဖြစ်ခန့်လိုက်တာဟာအတက်စရာကောင်းတယ်ဆိုတဲ့ခေါင်းစဉ်နဲ့ Martin Penner ရဲ့သုံးသပ်ချက်ဖြစ်ပါတယ် louisinstitute.com ကထုတ်လုပ်ပြောပြမှာပါခင်ဗျာ
1988ဆီယနာသိမ့်ပြီးဂျင်းငါဆလို့မပြေမလည်ခဲ့တဲ့မြန်မာပြည်ပခါအတွက်ကလဒမအထူးသံကိုစက်စတီယကိုခံလိုက်တဲ့ဆရာကိဇာဟာသုံးသပ်သူတွေအတွက်သိအပ်တဲ့ဘွယ်ဖြစ်မှာမဟုတ်ဘူး2017ဆန္ဒသိမ်းပြီးတဲ့နောက်စစ်ဆန်နိုင်ရေးဆရာဟာမပြောအပ်တဲ့စကားလုံးလုံးဖြစ်လာခဲ့တယ်။ဒါပေမဲ့စစ်ဆန်ရေးမီဒီယေးရှင်းဆရာကိဇာဟာဖိတ်တံပိုးထားခြင်းမခံရပေမဲ့မြန်မာနိုင်ငံမပြိုကွဲမပျက်စီးပဲဖြစ်ပေါ်နေတဲ့စစ်ကိုအဆုံးသတ်နိုင်ဖို့ဆိုရင်စစ်အင်ဂျင်နီယာပုံစံတမျိုးမျိုးတော့လိုအပ်မှာဖြစ်တယ်စစ်ဘိုလ်ချုပ်တွေအရင်နှင်းလက်နိုင်ချမဲ့ဆိုရင်တောင်းအဲ့ဒီသဘောတူချက်တွေစစ်ဆဆွေးနွေးနေရမှာဖြစ်တယ်သူရဲ့စစ်သားတွေအရသာအဖြစ်ပြန်လဲရောက်ရှိနိုင်ရေးအတွက်လည်းစစ်ဆဆွေးနွေးရမှာဖြစ်တယ်လို့ဆိုပါတယ်အခုလက်ရှိအခြေအနေဟာဂျာဝင်စစ်ဆဖို့အချိန်မတန်သေးလို့ဆိုနိုင်ပေမဲ့စစ်ဆရေးဆိုတာဟာရေးပိုက်ကောင်းလို့ပိတ်လိုက်ဖွင့်လိုက်လုပ်နေလို့မဖြစ်ဘူးအချင်းနဲ့ရရကိုမှန်မှန်ကန်ကန်နားလည်သဘောပေါက်အောင်ဆက်ဆံရေးပုံမူကောင်းမွန်လာအောင်အချင်းယူတိဆောက်ရတာဖြစ်တယ်အခွင့်အခါကိုစောင့်ဆိုင်းရမှာဖြစ်တယ်နောက်ကုလသမဂ္ဂအထူးသံဟာနှစ်ဖက်ပြန်လည်ဆွေးနွေးတာနဲ့ဆိုရင်ပုံပြီးထူကြတာကနှစ်ဖက်ကိုယ်စားလှယ်ပြန်လည်ဆွေးနွေးရင်သူတို့ဟာသူတို့ဘက်ကလူကျင်တဲ့အချက်ကိုပဲအလေးထားဆွေးနွေးရမှာဖြစ်တယ်ကုလသမဂ္ဂအထူးသံဟာတော့အားလုံးလက်ခံနိုင်တဲ့ဘုံလူအချက်ကိုစံထားတဲ့အတွက်လာသမကအထုသံကပုံမူလိုလားတဲ့လို့ဆိုပါတယ်မြန်မာနိုင်ငံဆိုင်ရာအရင်ကုလအထုသံတွေဟာ personality လို့ခေါ်တဲ့ကိုယ်ရည်ကိုယ်စွမ်းနဲ့ချင်းကပ်ပုံချင်းကန်နေအထုပေါ်မှာမူတည်ပြီးချုပ်ငင်းချင်းခံရတယ်ဆိုတော့ဂျူလီဘစ်ရှော့ရဲ့လာလာကိုကြွတွဲရမှာတော့ခက်တယ်ဒါပေမဲ့သူကနိုင်ငံသားရေးဝန်ကြီးဟောင်းပြောက်နေတဲ့တန်တမာရေးရာထူးအစီအမြင်နဲ့နိုင်ငံကတွေ့ကြုံပုံမူများပြတယ်ငင်းညာရေးဒီမိုကရေစီရင်းနဲ့လူခွင့်ရေးစံကိုအလေးထားခံယူထားတဲ့ဩစတြေးလျနိုင်ငံသားတယောက်လည်းဖြစ်တယ်လို့ဆိုပါတယ်။ဒီကိစ္စကတော့သူဟာအနှင်းနဲ့တောင်းကိုဘယ်လိုချင်းကလှုပ်ဆောင်လာမလဲဆိုတာပဲဖြစ်တယ်။မြန်မာစစ်တပ်ဟာမကြုံစူးအခက်ကြုံနေရပေမဲ့စစ်ဘုံချုပ်တွေလက်နက်ချဖို့အပျော့ဆွဲလုပ်နိုင်မယ်လို့မထင်သင့်ဘူး။ဆက်သွယ်ရေးလမ်းကြောင်းကိုဖွင့်ထားပြီးအပြောင်းလဲဖြစ်နိုင်မဲ့အခြေအနေကိုကြဲကြဲပြန့်ပြန့်ရှုမြင်ရမယ်။စနစ်တကျမှန်မှန်ကန်ကန်သဘောပေါက်ရလိမ့်မယ်။စစ်ရှိဖို့သူသိပြီးဖို့လည်းအများကြီးလိုအပ်တယ်အခုမြန်မာနိုင်ငံအခြေအနေဟာမီဒီယေတာလို့ခေါ်တဲ့ကျောင်းဝင်စစ်ဆက်သူတက် facilitator ချောချောမွေ့မွေ့ဖြစ်အောင်လှုပ်ဆောင်ပေးနိုင်သူလိုအပ်နေတယ်တစ်ချိန်တည်းမှာပဲစစ်ကောင်စီကိုဆင်ញင်တိုက်ခိုက်နေတဲ့သူတွေအကြားတိုင်းပြည်အရေးတူညီသောအမြင်ရရှိစေဖို့ပုံရံသူစစ်ကောင်စီကိုတိုက်ခိုက်တာအပြင်အ အချင်းချင်းအကြံကွယ်လွှတ်မှုမျိုးစုံကိုအခြေခံသဘောတူညီရအောင်လဲထောက်ခံအထုတ်လုံဆောင်ဖို့လိုအပ်တယ်ပြည်တွင်းပြည်ပမှာရောက်ရှိနေတဲ့မြန်မာတွေရဲ့စာနာမှုပြဿနာကိုလဲပုံမထီရောက်ရောက်ပူပေါင်းဖြေရှင်းကြဖို့အင်ဂျင်နီယာနိုင်ငံတော်တိုက်တွန်းရမှာဖြစ်တယ်ဒီလိုဖြစ်ရနေနဲ့ကုလသမဂ္ဂအတွင်းမှုဂျုံနဲ့အဖွဲ့ဝင်အရေးကြီးနိုင်ငံများရဲ့ထောက်ခံအပေးမှုကိုလည်းလုံးဝလိုအပ်တယ် International Politics Katika to Chippi, ICG, Nanganra, Liberalila, Poem, Rusalabi is the Honduras grip on power weakening and what next for its leadership? Sigonzi Anna Chukangu Abiola Nibila Sigonzangwe addressed Nautsin Bachimale Sura Gonzine Rebecca Radcliffe, The Guardian Trinzaba Songbau UK.news.yahoo.com Tundo Pio Bialua Sigonzi are Tainaza, Adiga Gondoye Mu. Now we go, let's all I have with Chidello, Taikan, we are Pionijare. Taha, Dev Neza, India Nezana, Yakampina, Duma, a church and Nemi, Miabia, Sunsung, let look here, Piran now, let I Sunsung Yamu web Chidde. D Sunsung Muria, Sibwa in it, Mahabua Yada, Tika Nina Yumakawe, Sibo Jodu, Sayazia, through Sidari, Ya Dosa Chisia, let hook there. Pujumuji me on my blow jaja, sell yet in time less, Surale, may want to see a chillare. Rusunsunare and Nemi Rigo, Sidaha, Majagin Piamin and Yelonga Missibu, Yango Manle, Nibiro Sare, Labourhood, Desarisa Gove, Sidaga Tinjan and Dore, Sidaha, Chumbi, Chumbi, Sella Navy met. Anna was through Sweka in Tan and Mess, Sure, Swea, Sitaya, Yenema, Nene Sanjan Silagera. Afghanistan ma kabu jasun lo jasun me chain do mho de bu lo icg pripakha le la ye phwe myama ye jan be richard house ko ku ka phaw pya ba de da da ba me sit tan ha sit mi bi ma a ye ni nya a pyin pu ye ji la da ga di a ye nai mu chang sit tan ye sit tan ye ya thi khai jasun mu ne ni pi lo nang nang ye bo ge ya khat lan nai mu be phit de sit kaun si twin paw kwe mu da ma ma ho Mujamuji Mayonai, Gangan Pupule Donande. The Dino Sellet Donandam who Pulule Richard Hose at Tunta Barre. Gangan Pianle Drap, something at that scene are protocols for Amyamasita Mam Sibu. Now tap the dead Mujamuji Mayon line tet down Pubiro, yes, I change of mine. Nimian the Mia Bungera, Indi Misira, Sula Jungle Zapcha Dari, Lumriel, Takadale Suswe, Kania, and Yamasita Pietel, less some icing as with our eh. Now the Lama Sigonzon had Timare Kakarune in Sayalime, Pedna Pile Yedre, Asi and Musi and Nangara, Juban Nijabi Mem Omimu. Time Nijo Sreta Tavishangaro, Nimasita in Abjonian Laredra, Swindling Namu Satimbo, Chingam Velu Pionijon, his Atim Biatrapcha Parka. A good now so Piobialo, mismanaging of the unmanageable. China tries to play all sides in Myanmar's Mr. Sizing civil war. Rukzina wo lungne jin. Dewa, jay bian la re Myanmar bijun zin ma, bai bang zung wo gain dwe gaza ni jin sre gong zin ne. Lucas Myers jay tung da jay pya paren. WarOnDrugs.com ga tung nu pyo bian ma wakna. Bigere sang u ma Myanmar bijun zin se min la ro. Ne pe se lunga de u lene di gu gain suwe ta kai kai jara pya de. Myanmar san ya de u bju ha ga. The Pekwa view have chitte. Babep Sipi Deha, a posi and Yamas, read the Bora Yutashi up chitte. The same second end now by Mapin Nine that Bunin yet Jan in yet Chini, who they've got Pandibu Lugare. A second is Celestin than Yunat Hasi B. Democracy in Azrinated Hosa the Mel. At the same time, I had the old Josie I was sinking the Dain the Lenakan in Azri Tinchu Nine that Jack and Nigit who Pandimas read the Bomu, they've got Lumivare. သူတို့အကျိုးအတွက်စစ်ကောင်စီဟာမရှိမဖြစ်ဘူးလို့တေယုတ်ကမြင်တယ်။ဒါကြောင့်တော်လိုင်းရေးလုံးဝအောင်မြင်ပြီးအလုံးပါဝင်တဲ့ဖက်ဒရယ်ဒီမိုကရေစီဖြစ်ထွန်းရေးကိုလည်းပဲတေယုတ်ကတားဆီးတော့မှာဖြစ်တယ်။တင်စားပြောရင်တေယုတ်ဟာမြန်မာကိုစူပွက်နေတဲ့ရေနေအုပ်လိုမြင်တယ်။ခလုတ်ကိုပိတ်ကျပါမဟုတ်ဘူး။အပူကိုအတိုးအလျှောက်လုပ်ပြီးခဏရုံဓမ္မမဟုတ်သူတို့အကျိုးအတွက်လူချင်းတောင်းနှွေး the Vodia Madunyari beef had been Kangaras and eight to down there. And the town said to my Sidaga and Adin Radio had eaten Machina Poo, Cathigal Pippi met. Napersalon and Company in Celestus and Nigare. They have Yama Yema, Oza Jizum Pimba in Azu to Pippi, Majiringa in Azu, principal and agent. A chicken and goose lepons and yourself and Nibi met. Pinch of my Mugara, can't the Nether Sinere. Napa Piana Yungimuare, a few am Sijabu. Tain that you now don't wear your second siva. They will let go, I'll go be met. They was a gun, Lunum Pidama, Mulla Jabu. Democracy Lulare Donai in Azuri, Puaro. Second siege selecting the name Mada and Aro Josime, Surep. The Yoya, you said, Pepe Dom, Lupian and go, Yigire. At the chain, I wear the old boy Lunga, Bong Obi or Mamiko, me on the retiring man. They do American Bidanzu in it, Democracy in Azuri, Bomo Tubman dinner. Second, you will sell at Dunan on that, Kuni Piama Pedello Thunda Tower, yeah? Somebody saying, American Bidanzu Wilson Center's Asia program, yeah? Sit down, I shall sing, a Gilan Thuridi to Pibare.
Goodbye, Gregor, like by Pibare, not one of my Bellumia Thunda Laja, Umles, or something like Yavas, Alum, Jesus, America.
UAC Senegal Radio Yomian Tanzaropian, Facebook Saminagani, Biola Nasin Tishunai Mari.
ဖြူရီမြန်မာဝိုင်း Facebook.com/viewabemis ဖြစ်ပါတယ်ကုဆလဘီအပတ်စဉ်ကဏ္ဍတွေကိုစတိုက်တက်ဆက်တော့ပါမယ်ခင်ဗျာမြို့သူမီကဏ္ဍနဲ့စတင်ပါမယ်ရှာချပါပါကျုံရတဲ့နေအပြစ်ချက်တာကိုဘဝမှာမမြင်ဘူးသေးတဲ့သူတွေရှိပေမဲ့ဘာဂန်ပြည်တော်စုတက်ဆက်ပြည်နယ်ကမြို့သူမီတယောက်ကတော့သူ့ဘဝတက်တက်မှာနေအပြစ်ချက်တာကိုအချိန်နဲ့ဆယ်မြင်ခဲ့ရပြီးပါပြီဒီလိုမြင်ရဖို့သူ့ဘက်ကဘာတ ဲ့အသက်63နှစ်အရွယ်လက်တီစီယာဖရက်အချောင်းရိုက်တာသတင်းဆောင်မကိုအခြေခံပြီးဒီသတင်းပတ်အမျိုးသမီးကဏ္ဍမှာမတ်ကင်ပြူတွေကစူးစီးတင်ဆက်ထားပါတယ်ခင်ဗျာThere's a path we must choose sometimes. Gotta stand up and fight sometimes. All right, guys, are we ready? Yeah! Okay. Who's excited? The eclipse is coming. 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 The eclipse is coming.အမေရိကန်ပြည်သူ Texas ပြည်နယ်မှာနေထိုင်သူ Letitia Farrell ကမူလတဲ့ကျောင်းသူကျောင်းသားတွေကိုမေးနေတာပါ။ဒါကတော့ဒီနှစ်2024ခုနှစ်ဧပြီလ10ရက်နေ့ကသူနေထိုင်တဲ့ Texas ပြည်နယ်မှာနေအပြည့်ချက်တာကိုမြေခွေရဖို့ရှိနေတဲ့အချိန်နေချက်တဲ့အကြောင်းကိုသူကကလေးငယ်တွေကိုရှင်းပြနေတာပါ။သူကတော့ကဘာတဝက်နေချက်တဲ့အချိန်ပေါင်း30အထိနေရာအနက်သွားပြီးတော့ကြီးခဲ့ပြီးပါပြီ။ကဘာကိုလှည့်ပတ်နေတဲ့လဟာဒီနေ့ကဘာကြားတဲ့တဲ့ကိုရောက်တဲ့အချိန်ကဘာပြေကနေကြည့်တဲ့အခါလကနေကိုဖုံးလွှမ်းသွားတာကို solar eclipse နေချက်တယ်လို့ခေါ်ပါတယ်ကဘာပြေဘဝကိုချရောက်တဲ့နေရဲ့အလေးနဲ့လမ်းကြောင်းကိုလကပိတ်ဆို့လိုက်တာကြောင့်ရုတ်တရက်နေကဘက်ကြီးလေးတရာကနေအပေါက်ထိဖြစ်သွားတာကိုနေအပြည့်ချက်တာလို့ခေါ်ကြပါတယ်ဒီလိုဖြစ်စဉ်ကိုမြင်ရဖို့ကတော့တချို့ဒေသတွေမှာနေရတဲ့ချီဒါမှမဟုတ်ဆယ်စုတဲ့ချီစောင့်ကြရပါတယ်ဒါကြောင့်ကိုဒီထိုင်တဲ့ရဲ့ဒေသမှာဒီချက်တာကိုတသက်တခါကြုံရဖို့ဆိုရမလွယ်ကူသလိုဘဝမှာဒီပြည့်ချက်တာကိုမပြည့်ဘူးတဲ့သူတွေအများအပြားရှိပါတယ်။ Letitia Farrell ကတော့ဒီချက်တာကိုစောင့်ကြည့်ပဲပနေတိုင်းသလိုသူ့ဘဝကိုဒီချက်တာနဲ့တိုက်တာနေထိုင်သွားဖို့အထိရည်မှန်းထားတဲ့သူဖြစ်တယ်လို့ပြောပါတယ
်။ It's just such a feeling in my soul that I'm so grateful to be there and so happy to see it.
အဲ့လိုနေရာမျိုးမှာရှိခွင့်ရပြီးတော့မြင်ခွင့်ရတာတိတ်ကိုကျေးဇူးတင်တဲ့ခံစားချက်မျိုးနှလုံးသားကအလိုလိုကိုဖြစ်နေတာပါဒီလိုမြင်တွေ့ရတာခံစားရတာကိုသဘောကျဆွေးလန်းနေသလိုပါပဲစက္ကန့်ပိုင်းမိနစ်ပိုင်းလေးပဲဖြစ်ဖြစ်ဒီလိုအချိန်မှာစက်ကြောလာကြီးထဲမှာရှိနေရတာဒီလိုရှိနေတာကိုခံစားရတာကိုပဲနှစ်သက်ဆွေးလန်းနေတာပါနောက်တစ်ချိန်တွေ့ခွင့်ရဖို့လဲကျမကတော့စီစဉ်သွားမှာပဲကျမဘဝကိုနေချက်ချင်းနဲ့ပဲတိုင်းတာသွားမယ်
This is flares from the sun. You know the sun is a big ball of energy in the sky, right? Okay.
ဒီနေ့တော့24ခုနှစ်ဧပြီလ10ရက်နေ့ကနေချက်ပြီး၄မိနစ်ခွဲလောက်အပေါက်ကျသွားတာကိုအမေရိကန်ပြည်သူကနေဒါနဲ့မက္ကဆီကိုနိုင်ငံတွေမှာလူပေါင်းတန်းတဲ့ချီစောက်ကြီးခွေရခဲ့ပါတယ်။အမေရိကန်ပြည်သူမှာလုခဲ့တဲ့ခုနှစ်တစ်ကနောက်ဆုံးအချိန်နေချက်ခဲ့တော့ကထက်အခုဒီချိန်အပေါက်ကျတာကပိုကျပါတယ်။ကျုံတော့ကျုံရဲ့အခွင့်အရေးကိုလူတိုင်းတွေ့ပြီးခန်းစားရစေချင်တယ်လို့ဖေရကပြောပါတယ်။
So the motto is no child left inside. So that's what
ကျွန်မရဲ့စံပုတ်ကဘယ်ကလေးမှဒါကိုမမြင်ဘူးဆိုတာမျိုးနောက်ကြမကြံစီရဘူးမမြင်ဘူးတဲ့သူမရှိစီရဘူးဒါကြောင့်စာတင်ကြောင်းတွေလုပ်ငန်းခွင်တွေမှာဒါကိုစိတ်ဝင်တစားနားထောင်ခြင်းတွေသူတွေရှိတဲ့နေရာတွေမှာနေချက်တဲ့အကြောင်းတွေကိုတွားပြီးတော့ပြောပြတယ်ကျမရည်ရွယ်ချက်ကဒီကြောင်းကိုလူတွေပို့ပြီးတော့တည်လာဖို့နဲ့ရှာရှာပါပါမြင်တွေ့ခွင့်ရမယ့်အချိန်ခါကျရင်ဒါကိုသူတို့လက်လွတ်မဆုံးရှုံးရစီဖို့ပါပဲ
။ဧပြီလ၈ရက်နေ့ကဒီပြည့်ချက်တာကို Faraday ထိုင်တဲ့ Texas ပြည်ထောင်ကဒီအကောင်းဆုံးပြေခဲ့ရတာပါ။ဂျုံနောက်ဂျုံခဲအခွင့်အရေးမှုမိသားစုတွေမိတ်ဆွေတငယ်ချင်းတွေစုဝေးပြီးတော့ကြည်ကြတာတချို့နေချက်တာကိုမြင်ခွင့်မရတဲ့ပြည်နယ်ကလူတွေဆိုရင်လည်းမြင်နိုင်တဲ့နေရာအထိတကူးတကန့်လာကြည့်ကြတာတွေကိုလုပ်ကြတဲ့အခြေမျိုးဖြစ်ပါတယ်။ဖယ်ရယ်ကတော့သူ့ဘဝမှာနေချက်တာကိုမြင်ရဖို့အတွက်ခရီးရှင်နေပြီးတကူးတကန့်လိုက်ကြည့်ခဲ့တဲ့အချိန်တွေကမနေတော့ပါဘူး။ကမ္ဘာနေရာဘယ်ဒီသားမှာပဲဖြစ်ဖြစ်နေချက်တဲ့နေရာကိုသူရအောင်သွားခဲ့တယ်လို့ဂုံယူပြီးပြောတတ်ပါတယ
်။ So my first one in North America was the 1991. My second one in North America.
နေချက်တာကိုပထမဆုံးကျွန်မတွေ့ဘူးတာက1990ခုနှစ်တုန်းကမြောက်အမေရိကမှာပါ။ဒုတိယအချိန်ကတော့2019ခုနှစ်အဲ့ဒါလေဒီမြောက်အမေရိကတိုက်မှာပဲဆိုတော့အခုတစ်ချိန်ကတော့ဒီမှာမြင်ရတာတတိယမြောက်ပေါ့ဥရောပမှာတော့တစ်ချိန်သွားကြည့်ဘူးတယ်ပြီးတော့အာဖရိကမှာက2ချိန်ဩစတြေးလျမှာ3ချိန်အန်တာတိကကိုသွားပြီးတော့ကြည့်ခဲ့တာက2ချိန်အာရှမှာ3ချိန်အင်ဒိုနီးရှားကိုအာရှနဲ့ထည့်ရမယ်ထင်တယ်အဲ့ဒါလေတစ်ချိန်ပါမယ်အခုပြောနေရတာအချိန်20ပြည့်ပြီလားတော့မသိဘူးအိုးဘယ်ဟုတ်အောင်လဲသမုဒ္ဒရာကြီးနှစ်ခုလောက်ကနေလဲကြည့်ခဲ့ဘူးတယ်Atlantic သမုဒ္ဒရာတွေကနေ Pacific သမုဒ္ဒရာအလဲကနေလဲနေချက်တာတွေကိုကြည့်ဘူးတယ်။ကုန်းမြေပေါ်ကကြီးပဲကြီးခဲ့ပူတာမဟုတ်ဘူး
။ဘဝမှာအကြောင်းမျိုးမျိုးကြောင့်အခက်ခဲဆုံးအခြေအနေတွေနဲ့ရင်ဆိုင်ရတဲ့အချိန်မျိုးမှာတော့မှနေချက်တာကိုသူကတော့ရအောင်သွားကြည့်ခဲ့တဲ့သူပါ။
I have had a couple things in my life that were kind of challenges. One is when my first husband died in 2010.
ကျမဘဝမှာစိန်ခေါ်မှုလို့ပြောရမယ့်အခြေအနေနှစ်ချိန်လောက်ကြုံခဲ့ရတယ်။တခုက2010တုန်းကကျမအမျိုးသားဆုံးသွားတဲ့အချိန်ပေါ့။အဲ့ဒီနှစ်ဇွန်လမှာသူဆုံးတာပါ။အဲ့ဒီနှစ်တုန်းကတောင်အမေရိကမှာနေအပြည့်ကျက်တာကိုတွေ့ခွင့်ရမယ့်အချိန်။ဒါပေမဲ့သူ့ကျမကြီးအတွက်လုံပန်းနေရတော့အဲ့ကိုသွားဖို့အတွက်လေရင်လက်မှတ်ကြိုးပြီးတော့ဝယ်တာလဲဘာမှမလုပ်နိုင်ခဲ့ဘူး။နောက်တော့သူဆုံးသွားပါတယ်။သူနဲ့အတူသူ့အိမ်မဲတွေလည်းဆုံးပါသွားပြီလို့တွေးမိတယ်။ဆိုတော့ကျမရောကျမအိမ်မက်တွေဒီအတိုင်းပဲဆုံးရှုံးပြစ်လိုက်မှာလားကျမအဆုံးရှုံးမခံဘူးလို့စဉ်းစားလိုက်ပြီးတော့အဲ့2010တုန်းကလေနေချက်တာကိုကျမတယောက်ထဲရအောင်မိုးသွားကြည့်ခဲ့တယ
်အခုဆိုရင်နေချက်တာကိုအချိန်20သူတွေ့ခဲ့ရပြီပါပြီနောက်ထပ်နေချက်မဲ့အချိန်တွေကိုလည်းသူလေ့လာမှတ်သားထားပြီးအသက်ရှင်နေတဲ့ရွေးကတော့ရအောင်သွားကြည့်ဖို့လည်းစီစဉ်ထားပါတယ
် Well this is my vision board for my lifeI want to see
ဒါတော့ကျမဖြစ်ချင်တဲ့ရည်မှန်းချက်တွေကိုဖော်ပြထားတဲ့ပုံပြကြီးပေါ့ကမ္ဘာမြင်မြင်နှစ်ပြင်ပေါ်ကနေနေချက်တဲ့အချိန်တိုင်းကိုကျမမြင်တွေ့ခွင့်ရခြင်းနဲ့ဆိုတော့2010ကနေ2060အထိနေချက်မဲ့အချိန်တွေကိုဒီမှာမြေပုံနဲ့ပြထားတယ်ဒါကိုအခုရောနောင်ရောမကြာခဏပြန်ပြီးတော့လေ့လာတယ်ဒီတစ်ချိန်တော့ကြည့်ခဲ့ပြီးပြီဘယ်ဟာကတော့နောက်တစ်ချိန်ကြည့်ဖို့စောင့်ရမယ်ဆိုတာမျိုးပေါ့
နေချက်တာကိုလိုက်ကြည့်ဖို့ဘလောက်အထိဆွဲလန်းတယ်လဲဆိုရင်တော့သူချစ်ရတဲ့သူ့ရဲ့ဒီလက်ရှိခင်ပိုးကိုတော့ဦးစားပေးထိတ်ဆုံးနေရမှာမထားနိုင်တဲ့အထီးပါပဲလို့လဲဖာရက်ကပြောပါတယ
် So he's right now the center of my life except for eclipses I did put
the ချစ်တာကလွဲလို့ကျန်တဲ့အရာအားလုံးမှာတော့သူဟာကျမဘဝရဲ့အထီးကရှိဆုံးနေရမှာရှိပါတယ်နေချက်တာကိုတော့သူထည့်ပိုးပြီးတော့အရေးကြီးတဲ့ဦးစားပေးနေရမှာထားရုံပဲ
ပထမခင်ပိုးဆုံးပါသွားခဲ့ပြီးတဲ့နောက်နောက်ထပ်လက်တွဲပေါ်တယောက်ရှာတဲ့အချိန်မှာလဲသူကနေချက်တာကိုလိုက်ကြည့်ဖို့အယူမှုခုံမိသူတယောက်ဆိုတာကိုကြိုပြီးတော့ပြောခဲ့ပါတယ်။သူအဲ့လိုဖြစ်နေတာကိုနားလည်နိုင်တဲ့သူ၊သူနဲ့အတူလိုက်ပါခံစားပေးနိုင်တဲ့သူကိုကန့်ကောက်ထောက်ပါစွာနဲ့ရှာတွေ့ခဲ့တယ်လို့လည်းဖယ်ရာကပြောပါတယ်
။ After my first husband passed, I put myself on eHarmony a year later. And on my eHarmony profile,
ပထမအမျိုးသားကွယ်လွန်ပြီးတော့ eHarmony site ပေါ်မှာကျမတစ်နှစ်လောက်လက်တွဲပေါ်ရှာခဲ့ပါတယ်။ကျမကိုကျမလည်းကျမနောက်ဆုံးတည်တဲ့နေ့အထိကဘာမြေပြင်ပေါ်ကနေနေချက်တဲ့အချိန်တိုင်းကိုမြင်တွေ့သွားခြင်းနဲ့သူဖြစ်တယ်လို့အဲ့ဒီမှာရေးတင်ထားပါတယ်။နောက်ထပ်တွေ့မယ်လက်တွဲပေါ်ကဘလူးဖြစ်မလဲဆိုတာတော့ကျမလည်းမသိနိုင်ဘူးလေ။ဒီတော့ကိုအကြောင်းကိုအလိုပဲဖော်ပြခဲ့တယ်။ပြီးတော့ကျမတိလိုက်တာကလူတော်တော်များများဒါကိုမခံစားတတ်တဲ့သူတွေပေါ့ကျမကိုစိတ်မနှံ့ဘူးလို့ထင်ကြတာပဲခံစားဘူးတဲ့သူတချို့ကြတော့လေနေချက်တိုင်းလိုက်ကြည့်ဖို့ပေးဆက်ရတဲ့အခြေအနေ ငွေကုန်ကြီးကျဒါရီကိုတီတော့အနာမကတ်ချင်ကြဘူးဒါပေမဲ့ဒန်နီယယ်ကတော့ကျမအကြောင်းကိုအွန်လိုင်းပေါ်မှာဖတ်ကျမတင်ထားတဲ့ဗီဒီယိုတွေကိုကြည့်ပြီးတော့ကျမကိုသဘောကျတဲ့အကြောင်းပြောလာတယ်ကျမကိုဆက်သွယ်လာတယ်ဒီတော့အဲ့ဒီကလေးကကျမတို့အတူတူရှိလာတာဟာအခုချိန်ထိပါပဲ
2024ဧပြီလ10ရက်ကတော့သူတို့စတိပေါင်းတဲ့ဝေဝေးလလန်ခီးထွက်ဆရာမလို့ပဲ Texas ပြည်နယ်ထဲမှာပဲပြပဆုံးချိန်ဒီချက်တာကိုကြီးရကြတာပါအရင်တော့ကတော့ဒီချက်တဲ့နိုင်ငံတွေကိုလေရအစစ်စစ်စီးကုန်းရတဲ့ရေတံဖျက်ပြီးတော့သွားခဲ့ရတာပါဒီချက်တာကိုမြင်ရဘူးသိပ္ပံပညာရှင်တယောက်ဖြစ်ဖို့မလိုပေမဲ့လည်းဒီပညာဖွံ့ဖြိုးမှုသိပ္ပံရှိခဲ့အခြေတွေတော့ကတာတယ်လူတွေအထွတ်မှာဒီချက်တာကိုခက်ခက်ခဲခဲတွက်ချက်ကြီးခဲ့ရတာလို့လည်းဖာရဲကပြောပါတယ်
You know, you don't have to be I'm not a scientist, but I love science. I love what it does for us.
ဒါ ውጪ ဘို့သိပ္ပံပညာရှင်တယောက်ဖြစ်ဖို့မလိုပါဘူး။ကျမလည်းသိပ္ပံပညာရှင်မဟုတ်ဘူးလေ။ဒါပေမဲ့သိပ္ပံပညာကိုတော့ကျမနှစ်သက်ပါတယ်။သိပ္ပံနည်းကျတွက်ချက်မှုတွေကိုသဘောကျတယ်။ Texas ပြည်နယ်မှာနောက်ဆုံးနေကျခဲ့တဲ့1888ခုနှစ်တုန်းကအချက်လက်တွေကိုပြန်ကြည့်ရင်နေကျမဲ့အချိန်ကို geometry, တင်ချာနဲ့ sextant တွေကိုသုံးပြီးတော့ကျယ်ရရဲ့တီနီယာတွေကိုလိုက်ပြီးတော့တွက်ချက်ခဲကြတာပါအဲ့ဒါတွေကိုကျွန်မသဘောကျတယ်အခုကတော့ဖုန်းကြည့်ပြီးတော့နေကျက်တဲ့အချိန်ကိုပြောနိုင်တာပေါ့လေဒီလိုနီးပညာတိုးတက်လာတာကိုလည်းကြိုက်ပါတယ်အခုဆိုရင်နေကျက်တာကိုမြင်ရဖို့1990ခုနှစ်လောက်တုန်းကလောက်မခက်ခဲတော့ဘူးနီးပညာကြောင့်အလုံးကပိုးပြီးတော့လွယ်ကူသွားပါတယ
်နေကျက်တာကိုမြင်ရဖို့ယူသွတ်တဲ့ဖရက်အတွက်ဒေါ်လာပြည့်တစ်တွေအတွင်းပေဒီယာပေဒီတာပါပေအချိန်ဒီချက်ပဲစူရာတွေကိုပတ်သားထားပြီးပြစ်ထွေးခွေရဖို့ကိုလည်းပြစ်ထားတဲ့သူပါသူသာအသက်130နှစ်အထိနေခွင့်ရမယ်ဆိုရင်ကမ္ဘာပေါ်မှာနောက်ထပ်နေချက်တာကိုအချိန်30လောက်ထပ်ပြေခွင့်ရအောင်ပါပါအဲ့ဒီလိုပြေခွင့်ရဖို့အချိန်အားလူအားဝေးအားများကြီးစိုက်ထုတ်ရအောင်ပါဖြစ်တယ်လို့သူရည်မှန်းတဲ့အတိုင်းသာဖြစ်လာရင်တော့သူဟာဒီချက်တာကိုအချိန်90အထိကြီးခွင့်ရပဲထူးထူးခြားခြားအမျိုးသမီးဖြစ်လာလိမ့်မယ်ဆူရာကိုတင်ပြရင်ဒီသတင်းပဲအမျိုးသမီးကတော့ဒီမှာပဲရထားဝယ်ပြုပါရှင်စမကီလူထွေးပါနောက်တော့ပါပြန်ဆုံပါဦးပဲရှင
်သူတားဆုံးတဲ့အမေရိကန်တခွင်အစီအစဉ်နဲ့ဆက်အောင်ပါဗျာအမေရိကန်ပြည်ထောင်စုထက်တန်းကျောင်းတွေမှာအင်္ဂလိပ်စာပြင်သက်ဆိုင်ရာမိခင်ဘာသာစကားသင်ကြားပေးတဲ့အစီအစဉ်1600လောက်ရှိပါတယ်အမေရိကန်ပြည်နယ်73ပြည်နယ်နဲ့ Washington DC မှာသက်ဆိုင်ရာလူမျိုးလိုက်မိခင်ဘာသာစကားသင်ကြားပေးသူတွေမှာအခုဆိုရင် Minnesota ပြည်နယ်မှာကရင်ဘာသာနဲ့သင်ကြားပေးမယ့်အစီအစဉ်လည်းပါဝင်လာပါတယ်။သုတဆုံတဲ့ American တခွင်အစီအစဉ်မှာကိုအောင်ကတင်ပြထားပါတယ်ခင်ဗျာ။
မင်းဆိုရပြည်နယ်မြို့တော်စိန်ဘောကထက်တန်းကျောင်းတွင်မှကရင်ဘာသာစကားစတင်သင်ကြားပေးတော့မှာပါ။လွန်ခဲ့တဲ့6နှစ်ကျော်ကာလကလေးကမိခင်ဘာသာစကားသင်ကြားနိုင်ဖို့စီစဉ်ခဲ့တာဖြစ်ပြီးခုခါသင်ကြားပေးနိုင်မယ့်ဆရာဆရာမတွေရှိလာတာကြောင့်လာမယ့်စတင်နှစ်ဩဂုတ်လကုန်ပိုင်းစောင်းဦးရာသီကစလို့ကရင်ဘာသာစကားစတင်သင်ကြားပေးတော့မှာပါ။
အများအပြားတော့ဒီကျောင်းဆက်ဆရာမတွေဟိုတက္ကသိုလ်စခန်းမှာကြည့်ကြရတယ်နော်။အများမျိုးတက္ကသိုလ်စခန်းမှာကြည့်တဲ့အခါကျတော့ကရင်ကင်းစားကျွန်းကျင်ရတယ်။နောက်ဝကီဟိုစားကင်းစားကင်းစားကျွန်းကျင်တရခါကျတော့ဟိုစားဒီတိတ်ခက်ခက်ရှိပါလို့နော်ဒီမှာအာနောက်ဒီမှာရောက်လာတဲ့အခါကျတော့တို့ဟိုစားကြောင်တက်ခွင့်ရတယ်နော်ကြောင်တက်တယ်နောက်ပြီးတော့တက်တူတက်တယ်တက်ပြီးတော့ဟိုစားဒီတို့ဖွဲ့တယ်ပဲရနောက်ပြီးတော့ဟိုစားကြောင်ဆရာဟိုစားအာ license တခါပြန်ပြေအမရတဲ့အခါကျတော့ကျွန်တော်တို့အဆင်ပြေတာပါနော်
စိတ်ပေါ်မှာကရင်ကျောင်းသူကျောင်းသားဥယျာဉ်2600လောက်နဲ့ပညာရေးဝန်ထမ်းဥယျာဉ်30လောက်ရှိမယ်လို့ဆိုပါရယ်လွန်ခဲ့တဲ့နှစ်တွေအတွင်းမှာတော့မိခင်ဘာသာစကားသင်ကြားဖို့စီယုံခဲ့ကြတာပါကရင်ကျောင်းသားမိဘအသင်းကို2013ခုနှစ်လောက်မှာစတင်ဖွဲ့စည်းခဲ့ပါတယ
်ကျောင်းသားမိဘတွေကျောင်းသားတွေကိုကျောင်းသူကျောင်းသားတွေဟောစာကျွန်တော်တို့တို့ဒီကရင်စာသင်ဖို့ကျွန်တော်တိုက်တွန်းလဲဆွေနှိုးစော်ရပါတော့တို့ဟောစာဒီအဲ့ဒီဟိုစားကင်းစားတင်ဖို့အတွက်ကျွန်တော်တိုက်တွန်းလို့ဆိုရဲဟိုစားအပိရပေါ့နော်အဲ့ဒါသူတို့ဟိုစားဒီကင်းစားပါတာကိုဟိုစားများများယူမှာပဲကျွန်တော်လည်းဒီ subject session ဟိုစားကျောင်းမှာဟိုစားပါတာရတဲ့ခုအနေနဲ့ရှိဖို့ကျွန်တော်ဟိုစားလုပ်လို့ရပါတယ်နော်ဧဘကျွန်တော်ဒီမှာဟိုစားကျောင်းသမီးပဲအစည်းအဝေးအနေနဲ့ဟိုစားဒီlazing အစီအွေရှိတာပေါ့နော်ကျောင်းသားပြီးတော့ကျောင်းသားတွေဖိတ်ခေါ်တယ်မိဘတွေဖိတ်ခေါ်ပြီးကျွန်တော်ရှင်းပြတယ်ပြောပြတယ်ကျွန်တော်ဘယ်လိုကြိုးစားခဲ့လဲအခက်အခဲလို့ရှိတယ်ခက်ခဲတော့ဟောစာကြော်လာနေမှုကျွန်တော်တို့ဟောစာ plot outside ပေါ့နော်အဲ့လိုမျိုးဟောစာနောက်ပြီးတော့ဥပမာဒီအခု ဖြစ်လာပြီးအလုပ်လုပ်ရပြီးဟောစာသူတို့အတိမပြုသူတို့စိတ်ငြိမ်ရှိပြီးအဲ့ဒီချင်းအဲ့ဒီအခြေအနေဒီအခြေအနေကြီးရောက်လာတဲ့ခါကျတော့ဟောစာကျွန်တော်ဟောစာသူတို့အာကျောင်းသားများတွေဖြစ်ကျောင်းသားတွေဟောစာတိုက်တွန်းလို့ဆိုတာပေါ့နော်နောက်တော့ကျွန်တော်တို့ဒီအာကင်းစာကင်းစကားကင်းဘာသာဟောစာဒီကျွန်တော်တို့တင်မပဲကျွန်တော်ဟောစာနောက်လာနောက်တာနောက်ဟောစာမြူဇစ်တွေဟောစာကျွန်တော်တို့ရယူရင်ကြည့်မှုစပ်ပြီးပါတာစကားဟိုဟောစာဒီနိုင်ငံမှာဟောစာအာပြန်ဝင်တော့ဟောစာပြောင်းလဲအာထိတ်ဟောစာထိတ်တင်လို့ရမယ်နောက်တော့ဟောစာတူတက်မှုရှိအောင်ဟောစာအာလောက်လို့ရအောင်ပေါ့နော်အဲ့လိုပေါ့နော်
အခုလိုကိုပိုင်းဘာသာစကားသင်ကြားနိုင်ဖို့အဓိကရင်ဆိုင်ခဲ့ရတဲ့အခက်အခဲတွေကို George တော်မူကအခုလိုပြောပြပါရယ
်အဓိကအကြီးဆုံးအခက်အခဲကဟောစာဒီဆရာမအခက်အခဲပေါ့နော်ဆရာမဟောစာဒီကျွန်တော်တို့ community ထဲမှာဟောစာဆရာမမရှိတဲ့ခါကျတော့အဲ့ဒါအခက်အခဲအကြီးဆုံးပေါ့နော်နောက်ပြီးတော့အခက်နောက်တစ်ခုအခက်အခဲတစ်ခုကကျတော့ဟောစာဒီကျွန်တော် school district ပေါ့နော်ကျွန်တော်အဲ့ဒီဟောစာပြည်ရင်ဌာနနေပြီးတော့ကျွန်တော်ဟောစာအာဒီပါလာရတခုအနေနဲ့သတ်မှတ်ပြီးတော့ဟောစာသင်ယူဖို့အတွက်အကောင့်ချရှိတယ်နော်အဲ့ဒီအကောင့်ချအကောင့်ချရှိတဲ့ခါကျတော့သူတို့လည်းဟောစာအာတောင်းအပ်ပေးရပေါ့နော်သူတို့တာဟောစာဒီအာတောင်းအပ်ပေးရသူတို့စီမှာတတ်တောင်းဘူးနော်အဲ့ဒါလည်းအခက်အခဲရှိတာပေါ့နော်အာကျွန်တော်တို့ဟောစာ music theory ကိုပြင်စကားပြင်ပါတာဟောစာပြင်ချပေးစီရင်တော့နော်အဲ့ဒါဟောစာအဲ့ဒီအဲ့ဒါကိုဟောစာကျွန်တော်တို့ဟောစာဒီအထောက်အပြုမယ်အထောက်ပံ့မယ်ဟောစာပံ့ပိုးမယ်ကိုညမဆိုရင်တော့ကျွန်တော်တို့အတွက်ဟောစာကျွန်တော်တို့ community အတွက်လည်းအကျိုးရှိမယ်။နောက်ပြီးတော့ဒီမှာအာတခြား community အတွက်လည်းအကျိုးရှိအောင်ပေါ့နော်။ဟောစာ American ဟောစာဒီ community ခုလုံးတက်ပေါ့
။ Sakushi Zan ဟာ Minnesota ပြည်နယ်ပညာရေးဝန်ထမ်းတူပါ2022ခုနှစ်ကစပြီးတော့ Minnesota Asian Pacific Council ဘုတ်ဖွဲ့ဝင်လည်းဖြစ်ပါတယ်။ပြည်နယ်အတွင်းကအာရှနယ်ပေါ်တွေအရေးဆောင်ရွက်ဖို့ပြည်နယ်အုပ်ချုပ်ရေးမှူးတင်မော့စ်ကခန့်ထားသူလည်းဖြစ်ပါတယ်။မိခင်ဘာသာစကားသင်ကြားဖို့ဘာကြောင့်အရေးကြီးကြောင်းကိုစာခူရှိဇန်ကအခုလိုရှင်းပြပါတယ်။
Because I am a parent in St. Paul's school.
ကျမလည်းမိဘတယောက်ပါ။ကိုကလေးကကရင်စကားမပြောဘဲကြီးပြင်းလာတာကိုမြင်ရတယ်လို့ကိုရိုင်းကလည်းပညာတတ်တွေဖြစ်ဖို့အရေးဆောင်ရွက်သူလည်းဖြစ်တာကြောင့်ကရင်အတိုင်းဝိုင်းအတွင်းကျောင်းသားတွေအတွက်ဦးစားပေးစဉ်းစားပါတယ်။ဒါကြောင့်မြန်မာပြည်ကသာမကတခြားအရှေ့တောင်အာရှအတိုင်းဝိုင်းကသူတွေနဲ့ပါပူးပေါင်းဆောင်ရွက်ပါတယ်။သူတို့ကလည်းဒီရောက်တဲ့အခါမှာသူတို့ဘာသာစကားသင်ကြားနိုင်ဖို့လှုပ်ဆော်စည်းရုံးခဲ့တာတွေကိုတွေ့ရပါတယ်။အဲဒီနောက်ကျမတို့လည်းသူတို့နည်းကိုအတူယူပြီးတော့လိုက်လုပ်ခဲ့ပါတယ်။ကျမအတွက်တော့ဒါကအရေးကြီးတဲ့အလုပ်ထုတ်ပါ။ကျမကစိန်ဘောကျောင်းတွေအတွက်အင်္ဂလိပ်စကားအပြင်တခြားဘာသာစကားပြောတဲ့ပညာရေးအစီအစဉ်တွေရေးဆွဲသူလည်းဖြစ်တော့အခုကရင်ဘာသာစကားသင်ကြားမဲ့အစီအစဉ်ဟာကျမလုပ်ရမယ့်တာဝန်လည်းဖြစ်နေတာပါ။
ဘာသာစကားသင်ကြားဖို့အတွက်ရမုံငွေကိုစိန်ဘောအခြေခံပညာကျောင်းအသုံးစရိတ်ထဲကနေပဲခွဲရန်ချမှတ်ပေးတာပါသင်ခန်းစာတွေဘလို့ရေးဆွဲလဲဆိုတာနဲ့ပတ်သက်ပြီးတော့အခုလိုပြောပါရစ
ေ First of all we like to talk about how we create
it နေဆက်ဒေတာကကရင်ပညာရေးဌာနကသူတွေနဲ့တွေ့ဆုံပြီးတော့ကျမတို့သင်ယူညွှန်းတန်းသူတို့တင်ယူညွှန်းတန်းတွေကိုဖလှယ်ခဲ့ရပါတယ်။ဒါပေမဲ့လည်းစိန်ပေါ်မှာမနီဆိုတာပညာရေးဌာနကဆန်လန်းညွန်ချက်တွေကိုလိုက်နာရပါတယ်။ဒါကြောင့် level 1မှာကရင်ဘာသာစကားမပြောတတ်မရေးတတ်သူတွေကိုတင်ပေးမှာဖြစ်ပြီးတော့ level 2မှာကရင်စကားပြောတဲ့သူတွေကိုမုံမှန်တင် जा ပေးမှာပါ။တင်ယူညွှန်းတန်းကတော့စိန်ပေါ် district ကချမှတ်ထားတဲ့ဆန်တိုင်းမှာပဲ။စိန်ပေါ်မှာကရင်ဘာသာစကားတွေမကပဲမုံ Spanish ဘာသာစကားတွေကိုလည်းသင်ကြားပေးနေတာပ
ါမြန်မာနိုင်ငံမှာစစ်တပ်နဲ့စစ်ဘုချုပ်ဟောင်းတွေဦးဆောင်တဲ့အရက်သားပါတီတွေကအုပ်ချုပ်တဲ့ကာလတစ်ချောင်းလုံးမှာမြန်မာစကားလွဲလို့တခြားဘာသာစကားတွေသင်ကြားပေးတာကိုပြင်းပြင်းထန်ထန်တားဆီးထားတာပါအမေရိကမှာရွှေ့ပြောင်းအခြေချပြီးတဲ့နောက်အခုလိုကိုမိခင်ဘာသာစကားသင်ကြား권ရတဲ့အပေါ်ကျေနပ်မိကြောင်းသူကအခုလိုပြောပါတယ
် I feel so very proud because our language is so important
ကျမတို့အလွန်ဂုဏ်ယူပါတယ်ကျမတို့ဘာသာစကားဟာကိုယ့်လူမှုအတိုင်းအဝိုင်းအတွက်အလွန်အရေးကြီးပါတယ်။ကျမတို့ဆိုရင်ကိုယ့်ဘာသာစကားကိုဖျားเจ้าတွေမှာပဲသင်ခဲ့ရတာပါ။ကရင်ဘာသာစကားကိုမသင်ကြားနိုင်အောင်နှစ်ပေါင်း60လောက်ပြိပင်ခံခဲ့ရပါတယ်။America Minnesota ကစိန်ပေါ်ကျောင်းမှာဆိုရင်ပထမဆုံးအနေနဲ့ကရင်ဘာသာစကားကိုသင်ကြားနိုင်တော့မှာကြောင့်ဒီအချိန်ဟာကျမတို့လူအဖွဲ့အစည်းအတွက်ဂုဏ်ယူစရာပါပဲ။
ကရင်ဘာသာစကားကိုစိန်ပေါ်အထက်တန်းကျောင်း၄ကျောင်းမှာအတန်းတက်သင်ယူနိုင်မှာဖြစ်သလိုonline အတန်းတွေကိုတော့စိန်ဘောအထက်တန်းကျောင်းနေမြီမှာရှိသူတွေအလုံးတက်ရောက်နိုင်မှာပါလေးလာစမ်းစစ်ချက်တွေအရဆိုရင်ဘာသာစကားတစ်မျိုးမကပြောသူတွေဟာ Satin Chaya Mapu Tanya Delu Suware, Dajang Gulu Migan Badas Gago Tinjaragani, Pinya Ipa Mapu Tujundri Mwito Pibu, Atagu Pia Yapule, Nyolin Nijabarekra.
Guru Tipan and Nipinya Kanama, Carbon Five Ayet, Jujizri, Jang Chia Mabia, Bobabi, Tamnite, Tonsalo, Kain Candalu, Tanjil Mete, Carbon Five Aha, Palo, Ponsange, me and Polima Pipido, Carbon Dika Pawane, Plastic Pisitimuba, Tuhalurigo, Dor Jupina, Nedre, Nagama, Dika, Nia, Yulame, Pisulu, Taribida Pinachin, Dr. Kimon, you are Piwara, Dokim Yutaka, Mimia Tibetaware.
ကျွန်တော်လူသုံးများလာတဲ့ကာဗွန်ဖိုင်ဘာနဲ့ပတ်သက်ပြီးသိကြလို့ပါဆရာကာဗွန်ဖိုင်ဘာဆိုတာဘာလဲပြောပြသေးလဲကာဗွန်ဆိုတာမီးသွေးကနေရတာဟာဟိုတွေမှာအကြောင်းမီးသွေးတို့ဂရက်ဖိုက်တို့ဘာလို့ရှိတော့ပေါ့ဥတော်လည်းဒီကာဗွန်အစစ်ပေါ့ဒီအမှုတ်အဲ့ဒီကနေစပြီးတော့ပြုတ်လုပ်တဲ့ပိုလီမာလုပ်လိုက်တယ်ပိုလီမာဆိုတာကပလတ်စတစ်လို့မျိုးပါပဲ အဲ့ပလတ်စတစ်ပိုလီမာကိုကွန်ပိုဇစ်ဆိုတော့ကျွန်တော်တို့ခိုင်မာအောင်ပြုတ်ပြင်ပြီးတော့ကာဗွန်အဓိကပါတဲ့ဖိုင်ဘာကိုသုံးပါတယ်အဲ့ဒီမှာဆိုတော့တကယ်တော့ကျွန်တော်သိပ္ပံကြီးကြကြပြောရင်တော့အက်ခရိုနိုက်ထရိုက်ပေါ့အက်ခရိုနိုက်ထရိုက်လို့ခေါ်ပါတယ်အဲ့ဒီပိုလီမာဆိုတာပိုလီမာဆိုကျွန်တော်ပြောတဲ့အတိုင်းပလတ်စတစ်ပါပဲအဲ့ဒီပလတ်စတစ်နဲ့ပစ္စည်းတစ်ခုဖြစ်အောင် ကာဗွန်နဲ့လုပ်လို့ရတယ်ကာဗွန်နဲ့ရှိတယ်အပြားတွေလုပ်လို့ရတယ်ဒါကြောင့်သူ့ကိုဆောက်လို့ရေးမှအများကြီးတုံးလာတဲ့နာပါဟုတ်ဘာဖြစ်လို့တကယ်တော့သူကဆောက်လို့ရေးပစ္စည်းပေါ့လေဆောက်လို့ရေးပစ္စည်းဆိုသူကအမတန်ပေါ့ပါတော့ပေါ့ပါတော့သူကလည်းခိုင်ပါပဲဥပမာဖြစ်တမနိထက်အများကြီးပေါ့ပြီးတော့ 3 ซาลောက်ตัวปูไข่มาจั่นไข่หมู่ရှိတာပေါ့အဲ့တော့သူကပူကောင်းတာပေါ့ပါတဲ့အတွက်လေးနံပါတ်3လို့ရတယ်ပြီးတော့ကာဗွန်ဖြစ်တဲ့အတွက်အတန်ကြီးမတက်ဘူးသူကကာဗွန်ဆိုတာအများကြီး reducing agent လို့ကျွန်တော်တို့ခေါ်ပါတယ်ဓာတ်တိုးကာကွယ်တယ်ဟာဓာတ်တိုးဆိုတာအတန်ကြီးတက်တာပဲဟိုအတန်ကြီးတက်တာလည်းမရှိဘူးဓာတ်တိုးကာကွယ်တယ်နောက်တစ်ခုကပေါ့ပါတဲ့အပြင်ကိုသူကအဲ့တော့အပူကြတော့လဲခံနိုင်တယ် ma tong bu a mya ji ho a twei chong ya pyo ja da bo le to do le tong chit da lo di 21 ya su san bai ma ma 20 ya su a kou ma ma tong yu ba le
di carbon fiber ba ron a sa bi twei da ba le se
tu a 1800 pye ne a long ga le a amada na me chi ya taip pan pinya shin ti twin particle tong ma a ti sin la twei da pyo da ba le tu a tong ma sit ti sin a tu a mi long ni lo do mi long ni ma filament ဆိုတာ tamam လောင်စာထည့်ရတယ်လောင်စီတဲ့ပစ္စည်းထည့်ရတယ်နောက်ဆုံးကြတော့တွေ့တာ tungsten ပေါ့အဲ့လိုမတွေ့ခင်မှာ အခု 1000 ကျော်လောက်သူကစမ်းတဲ့အထက်မှာ carbon fiber တွေ့တယ်အဲ့ carbon fiber က cellulose စေကနေပေါ့သူလုပ်တယ်အဲ့ဒီကောင်ကတက်စစ်စီးတာအမှန်အားကောင်းတာတွေ့ရတယ်ဒီ carbon fiber အတွက်ကိုသူကမှတ်တမ်းနဲ့တင်ထားတယ်ဒီတော့လူတွေကတော့ပြောကြတော့ပေါ့ခင်ဗျာဒီလောက်ပင်ပန်းလို့တာမဟုတ်ဘူးသူတွေ့ရတဲ့ ဒီ carbon fiber ကအမှန်အရေးကြီးတာကိုနောက်ပိုင်းမှာသိလာတယ်ဘလောက်အရေးကြီးလဲဆိုရင် 1995 ခုနှစ်လောက်မှာမှဒီကာဘွန် ဖိုင်ဘာ ကိုအသုံးပြုနိုင်တယ်ဆိုတဲ့ဟာကိုသူတွေသိလာတယ်အဲ့တော့ 1800 ဆိုတော့နှစ်ပေါင်းအရာတော့စောပြီးတော့သူကတွေ့တယ်လူတိုင်းကတော့သိပ္ပံပညာကိုနားလည်ခြင်းမှာနားလည်မှာပေါ့သို့တော့အမှန်အရေးပါတဲ့ပစ္စည်းတွေကိုထုတ်လုပ်တဲ့ဂျေဇုရှင်တွေကိုလည်းဒီနေရာနေပေါ့ဂျေဇုတင်ကြောင်းကျွန်တော်ပြောလို့ရတော့ပေါ့ဗျာ
ဒီဥပမာလေးတစ်ခုပြောပြပေးပါချက်ဘာလို့အသုံးဝင်လဲဆိုတာသိရအောင်ပါဆက်ကာဘွန်ဖိုင်ဘာဆိုတော့ကျွန်တော်မိုးလုံလေးလုံးခန်းမလေးအပူကားတဲ့ခန်းမလေးကျွန်တော်တို့အိမ်တွေမှာဆိုလဲအပူတွေမထွက်အောင်ပေါ့အေးကန်းတွေလုပ်မယ်ဆိုရင်လဲသုံးလို့ရတယ်အပူကာကွယ်ဖို့လဲကိုယ်အိမ်မှာနွေးထွက်အောင်လုပ်တယ်လဲကာဘွန်ဖိုင်ဘာတွေနဲ့နောက်ပိုင်းအိမ်တွေဆောက်လာကြတာလေးပစ္စည်းထားတဲ့ခန်းတွေ
ne patabro khu ne bo le 2024 23 January လ၂ရက်နေ့မှာဂျပန်နိုင်ငံမှာဖြစ်ပျက်တဲ့လေရင်မတော်တဆဖြစ်မှုအကြောင်းကျွန်တော်ပြောချင်တယ်။အဲ့ဒါလေးကိုဥပမာအနေနဲ့ဒီသင်ပြချင်ပါတယ်။
Okay,
so that's what I'm saying. The motor is not the same. Japan is a A350, so Japanese airline is a Sapporo in Tokyo. In Tokyo, the key is that it's not going to be able to use it. It's not going to be able to use it. It's not going to be able to use it. Tokyo is a Lizzie, so it's not going to be able to use it.အဲ့ဂျပန်မှာအမှန်တန်ဝင်ထွက်များတဲ့နေရာအဲ့နေရာမှာ तू ကဆင်းသက်ခွင့်ရတော့ तू ကဆင်းလိုက်တယ်ဒါပေမဲ့ဒီချိန်မှာ rescue course got lien disease ပြည်တမ်းမှုပြည်လမ်းထဲကိုထွက်လာမိတယ်တကယ်တော့ तू ပေးထွက်တာမဟုတ်ဘူး तू ကလည်းမှားယွင်းထွက်လိုက်တယ်အဲ့တော့လေရီနှစ်စီးကအတောင်ပံချင်းချိတ်မိသွားချိတ်မိသွားတော့ဒီ course ကလေရင်အသေးလေးကပါလာတဲ့လူ6ယောက်မှ9ယောက်ကမီးလောင်ကျွမ်းတော့သေဆုံးသွားတယ်ဒီအကြီးကတော့ပြေးလန့်အဆုံးထိကိုပြေးတော့ပြတ်သွားတော့ပေါ့ပြေးလန့်အဆုံးထိပြင်းတဲ့အချိန်မှာလဲသူကတိတဲ့တိုင်းမှာတိုက်ခိုက်မှုအမှန်ပြင်းထန်တော့ဒီရင်ဒစီလုံးမီးလောင်အဲ့တော့လေရင်ထဲကလူ389ဦးပါအော့ဩစရာပဲတယောက်မှအသက်မသေးပဲအသက်ရှင်ပြီးတော့ပြန်ထွက်လာတယ်ဘလို့ဖြစ်လို့လဲလို့ကြည့်လိုက်တဲ့ခါမှာသူတို့ကအမှန်စီကန်းရှိတဲ့လူမျိုးတွေပေါ့လေအမှန်စီကန်းရှိတယ်ခေါင်းဆောင်ရဲ့အမိတ်ကိုနားခံတယ်ခင်ဗျားတို့မထွက်တော့ဘူးမထနိုင်ထိုင်ထွက်ဆိုမှသူတို့ကတူးချင်းစီထွက်ခိုင်းမလေးဘောကနေရှော့ဆင်းလာလေအဲ့ဒီအချိန်မှာလေးအပြင်ကမီးဟုံးဟုံးတောက်နေပြီလောင်းနေတယ်မီးကိုလည်းလဲဥနေတယ်သို့သောလေးရဲ့အထဲကိုအပူတွေမဝင်လာဘူးဘာကြောက်လဲလို့ဆန်းစစ်လိုက်တဲ့ခါမှာလေးရင်ကိုယ်တွေကိုကာဗွန်ဖိုင်ဘာနဲ့လှုပ်ထားတာဖြစ်တယ်အဲ့တော့ဒီကာဗွန်ဖိုင်ဘာလူ389ဦးလုံးရဲ့အသက်နော်ကပ္တိန်တွေပါပါတယ်ခရူးမန်ဘာတွေပါတယ်သူတွေရလေးရမဲတွေလေးရမော်အားလုံးရဲ့အသက်ကိုကယ်နိုင်လိုက်တဲ့ဟာတစိတ်တစ်ပိုင်းအဖြစ်ပါတော့ဒီကာဗွန်ဖိုင်ဘာကြောင့်လို့ပြောလို့ရတယ်နောက်တစ်ပိုင်းကတော့သူတို့ရဲ့စီကံသေဖို့မှုကြောင့်လို့လည်းပြောလို့ရပါတယ်အဲ့တော့ဒီအဖြစ်အပျက်ကတော့စံတင်ရတဲ့နမူနာဖြစ်နေမယ်လို့ကျွန်တော်ယုံကြည်တယ
်ဒေါက်တာခင်မောင်ညိုရဲ့ပြောကြားခြင်းလည်းပဲဒီသတင်းဘက်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါစေ။နောက်တစ်ပတ်မှာပြန်ပြီးဆုံရအောင
်။အခုအစီအစဉ်လေးနောက်ဆုံးရမြန်မာနဲ့ကမ္ဘာသတင်းတွေတုံသက်ချက်တွေနဲ့ရုပ်သံဗီဒီယိုတွေကို bambis.voanews.com နဲ့ voa bambis facebook youtube စာမျက်နှာတွေမှာအချိန်မြေးပြန်လည်ကြည့်ရှုနားဆင်နိုင်ပါတယ်ခင်ဗျာ။
အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
မြန်မာစစ်တပ်ကနိုင်ငံမှာဒီမိုကရေစီနှီးချရွေးကောက်ထားတဲ့အစိုးရကိုဖျောက်ချပြီးအစိုးရခေါင်းဆောင်တွေကိုဖမ်းဆီးခဲ့ပြီးတဲ့နောက်၃နှစ်ကြာမှာနိုင်ငံဟာပြဿနာပေါင်းစုံနဲ့ရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကပြောပါတယ်မြန်မာနိုင်ငံတွင်းအခြေအနေဟာဆိုရင်နိုင်ငံတကာလုံခြုံရေးကိုချင်းချောက်လာနေပြီးအထူးသဖြင့်တော့အင်ဒိုပစိဖိတ်ဒေသရင်းနိုင်ငံတွေအတွက်ဖြစ်တယ်လို့ကုလသမဂ္ဂနိုင်ငံရေးရာဆိုင်ရာအမေရိကန်အထူးသံအမတ်ကြီးရောဘတ်ဝုဒ်ကပြောပါတယ်ချင်းချောက်မှုဖြစ်စေတဲ့ကိစ္စရပ်၃ခုကိုအမေရိကန်ကအလေးထားပြောပါတယ
် First in the past 5 months the Myanmar military airstrikes on civilians have increased
ပထမအချက်ကတော့ပြီးခဲ့တဲ့5လတာအတွင်းမြန်မာစစ်တပ်ရဲ့တရက်သားတွေအပေါ်လေကြောင်းတိုက်ခိုက်မှုဟာ5ဆတိုးလာပါတယ်2023ခုနှစ် November လကနေ2024ခုနှစ် March လအစောပိုင်းအတွင်းမှာမြန်မာနိုင်ငံတွင်းမှာစစ်တပ်ကလေကြောင်းတိုက်ခိုက်မှုပေါင်း988ကြိမ်ပြုလုပ်ခဲ့ပြီး34ရာခိုင်နှုန်းကအရသားတွေကိုထိခိုက်စေခဲ့ပါတယ်စစ်တပ်ကလေကြောင်းတိုက်ခိုက်မှုတွေအပြင်လက်နက်ကြီးနဲ့ပစ်ခတ်တာတွေမီးရှို့တာတွေကြောင့်လည်းတရားမဝင်အာဏာသိမ်းခဲ့တဲ့လွန်ခဲ့တဲ့3နှစ်ကစလို့အိုးအိမ်တွေ၊ကျောင်းတွေ၊ဆေးရုံတွေ၊ဆေးကန်းတွေသာသနိကအဆောက်အုံတွေပျက်စီးခဲ့ရပါတယ်
မြန်မာနိုင်ငံမှာလေကြောင်းတိုက်ခိုက်မှုတွေကိုဟန်တားနိုင်ရေးအတွက်မြန်မာစစ်တပ်ကိုလေရင်စီရရှိမှုကန့်သက်တားမြစ်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကိုအမေရိကန်ကတိုက်တွန်းကြောင်းလဲတန်မတ်ကြီးဝုတ်ကပြောပါတယ်ဒုတိယအနေနဲ့ကတော့နှစ်ပေါင်းများစွာပဋိပက္ခတွေအတွင်းမပေါက်ကွဲသေးဘဲကျွင့်ကြံစစ်လက်နက်တွေ နောက်မြန်မာပြည်ပခါမှာပါဝင်ပတ်သက်သူအလုံးကမြင်းမြုပ်မိုင်းတွေပို့ပြီးတော့တုံးလာတာတွေကြောင့်လဲနိုင်ငံဟာကဘာမှာပောက်ကွဲပစ္စည်းတွေအများဆုံးရှိနေတဲ့နိုင်ငံတစ်ခုဖြစ်လာနေတယ်လို့တန်အမတ်ကြီးဝုတ်ကပြောပါတယ်
An average of 3 people are killed or injured every day by landmines.
ဝန်ရဲစရာအခြေအနေတွေကြုံတွေ့နေရတဲ့မြန်မာနိုင်ငံမှာထပ်ပြီးကြုံတွေ့နေရတဲ့ကိစ္စကတော့မြေမြုပ်မိုင်းနဲ့မပေါက်ကွဲသေးတဲ့ကျွန်းကျန်ဆစ်လက်နဲ့ပစ္စည်းတွေကြောင့်နေ့စဉ်ပြင်းမြလူ3ဦးသေဆုံးမှုဒါမှမဟုတ်လဲထိခိုက်ဒဏ်ရာရရှိမှုရှိနေပါတယ်။မြေမြုပ်မိုင်းတွေနဲ့ဆစ်ကျန်ပေါက်ကွဲပစ္စည်းတွေကြောင့်အရသာထိခိုက်သေဆုံးမှုအရေအတွက်ကပြီးခဲ့တဲ့နှစ်အတွင်းနှစ်ဆကျော်တိုးလာတာကြောင့်ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကလည်းအစိုးရခန်းစာတင်ပြထားပါတယ
်အလုံးစုံခြုံငုံချင့်ကပ်မှုနဲ့ကမ္ဘာလုံးဆိုင်ရာအရေးယူဆောင်ရွက်မှုမရှိရင်တော့ဒီတုံးလုံးခြောက်ချားစရာအခြေအနေတွေရဲ့သားကောင်ဖြစ်ရသူအရေးအတွက်ဟာလာမယ့်ဆယ်စုနှစ်တွေအတွင်းနှစ်စဉ်နှစ်တိုင်းတိုးလာပါလိမ့်မယ်မိုင်းရှင်းလင်းရေးနဲ့မပေါက်ကွဲသေးတဲ့ဆစ်လက်နက်တွေရှင်းလင်းရေးကိုချက်ချင်းခွင့်ပြုဖို့မြန်မာနိုင်ငံတွင်းကသက်ဆိုင်သူအလုံးကိုတောင်းဆိုပါတယ်လို့လည်းမစ္စတာဝုတ်ကပြောပါတယ်နောက်ဆုံးချက်ကတော့မြန်မာနိုင်ငံတွင်းကအကူအညီလိုအပ်နေသူတွေကိုလူသားချင်းစာနာကူညီမှုအကူအညီတွေတိုးပေးရမှာဖြစ်တယ်လို့သူကပြောပါတယ်
The United States has contributed nearly $2.4 billion.
2019ခုနှစ်ကစလို့မြန်မာဘင်္ဂလားဒေ့ချ်နဲ့ဒေသရင်းရင်းကြပြဿနာတုံ့ပြန်ကင်တွယ်ရေးအတွက်အမေရိကန်ပြည်ထောင်စုကဒေါ်လာ 1.4 billion ထည့်ဝင်ပြီးဖြစ်ပါတယ်။လူသားချင်းစာနာမှုဆိုင်ရာအရေးပေါ်တုံ့ပြန်ဆောင်ရွက်ရေးအစီအစဉ်တွေအတွက်တခြားသောအလူရှင်တွေကလည်းရန်ပုံငွေတိုးပေးကြဖို့ကျွန်တော်တို့အားတက်သရောပန်ကြားပါတယ်။
ရန်ပုံငွေထည့်ဝင်မှုကအရေးပါတယ်ဆိုပေမဲ့လိုအပ်နေသူတွေလူသားချင်းစာနာထောက်ကူမှုတွေကိုရရှိနိုင်မှသာအရာရောက်ပါမယ်လို့တန်မတ်ကြီးဝတ်ကပြောပါတယ်။ဒါကြောင့်လဲလူသားချင်းစာနာထောက်ကူမှုပေးသူတွေကိုအတားအဆီးအနှောက်အယှက်မရှိဝင်ရောက်ခွင့်ပြုဖို့တောင်းဆိုပါတယ်။ဒါအပြင်လူသားချင်းစာနာထောက်ကူမှုပေးသူတွေနဲ့ကျန်းမာရေးစောင့်ရှောက်သူတွေအတွေ့လုံခြုံရေးဘေးကင်းမှုနဲ့လွတ်လပ်မှုရှိရေးလိုအပ်သလိုဆောင်ရွက်ဖို့လဲတောင်းဆိုကြောင်းအမကြီးဝတ်ကပြောပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အာဘိုကိုတင်ပြလို့ပြီးပါပြီ
အခုထုတ်လွှင့်ချက်ကအမေရိကန်စိုးရရဲ့အာဘိုဖြစ်ပြီး VOA ရဲ့အာဘိုမဟုတ်ကြောင်းအသိပေးရပါတယ်ခင်ဗျာအခုတော့ကြမ်းနေတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကျွန်တော်ကပဲဆက်ပြီးတင်ပြပေးပါမယ်ခင်ဗျာကာစာအတွက်ထောက်ပံ့ရေးပစ္စည်းတင်ပို့ရာလမ်းကြောင်းတစ်ကနေပစ္စည်းတင် truck ကားတွေပထမဆုံးဝင်လာတဲ့ဗီဒီယိုကိုအစ္စရေးကတောက်ချာနေမှာထုတ်ပြန်ပါတယ် Karen Shalom Nezak Gate မှာပစ္စည်းတွေကိုစစ်ဆေးပြီးမှ truck ကားပေါင်း213စင်းကိုကာစာထဲပေးဝင်ခဲ့တာပါမြန်မာသတင်းတပုတ်မှာတော့မြဝတီမြို့ကစခန်းကိုစွန့်ခွာထွက်ပြေးလာတဲ့ခလာယ295ကတပ်ဖွဲ့ဝင်တွေရောက်ရှိနေတဲ့ထိုင်းမြန်မာချစ်ချည်တရအမှတ်နှစ်နီးမှာ KNLA PDF ပူးပေါင်းတပ်တွေကဧပြီလ၁၂ရက်နေ့ညနေမှာ drone နဲ့ပုံကျဲခဲ့ပြီးတရားအနည်းတဝိုက်ပြစ်ခတ်မှုတွေဖြစ်ခဲ့ပါတယ်။ခလာယ295စခန်းကိုပူးပေါင်းတပ်တွေကသိမ်းလိုက်ပြီးတဲ့နောက်ထွက်ပြေးခဲ့တဲ့စစ်ကောင်စီတပ်သား100ကျော်လောက်ဟာအဲ့ဒီတရားအနည်းမှာကတုတ်ချင်းတူပြီးစခန်းချထားတာပါ။ထိုင်းဘက်ကလည်းမြန်မာဘက်ကနေဆက်ဖြတ်ကျော်ပြီးလက်နက်တွေကြောက်အောင်မကိုစိုးရိမ်နေတဲ့အတွက်တရား1နဲ့တရားအမှတ်2မှာလုံခြုံရေးယူထားပါတယ်။နောက်ထပ်မြန်မာသတင်းတပုတ်ကတော့မြူသားညညရေးတိုင်မငန်ကောင်စီ NUCC ရဲ့ဒုတိယအကြိမ်ပြည်သူ့ညီလာခံကနေ1982မြန်မာနိုင်ငံသားဥပဒေကိုဖျက်သိမ်းမှုဆုံးဖြတ်ခဲ့တာအတွက်မြန်မာနိုင်ငံဆိုင်ရာမလေးရှားအကြံပေးအဖွဲ့ကကြိုးစိုးကြောင်းဧပြီလ12ရက်နေ့ကသတင်းထုတ်ပြန်ပါတယ်ဒီဥပဒေထဲမှာရေဂျင်ဂျာတွေအတွက်နိုင်ငံသားဖြစ်ခွင့်ကတ်သက်ထားတာပါဝင်နေပြီးအခုလိုခွဲခြားမှုပါဝင်တဲ့ဥပဒေမျိုးကိုဖျက်သိမ်းမှုဆုံးဖြတ်တာဟာအလုံးပါဝင်ပြီးညီမျှမှုရှိတဲ့ Federal Democracy စနစ်စီဥတီနေတယ်လို့မလေးရှားအကြံပေးအဖွဲ့ကပြောပါတယ်ခင်ဗျာဒီမိနစ်ထိတန်းသတင်းအကျဉ်းတွေကတော့ဒီလောက်ပါပဲခင်ဗျာအခုမနက်ခင်းအစီအစဉ်ထုတ်လွှင့်မှုကကိုရဲမော်ဖြစ်ပါတယ်ရုပ်သံဒါရိုက်တာကတော့ James Smith ဖြစ်ပါတယ်ခင်ဗျာဒီကနေ့မနက်အစီအစဉ်တွေကို Radio ပြင် VOA Website YouTube Facebook Online စာမျက်နှာတွေကနေလည်းရိုက်ကြည့်ရှုနားဆင်ကြတဲ့ပရိသတ်တွေအားလုံးကျေးဇူးတင်ပါတယ်ခင်ဗျာ VOA American တန်ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပြုကြဖို့လည်းဖိတ်ခေါ်ပါတယ် VOA American တန်ရဲ့မနက်ပိုင်းအစီအစဉ်ကိုဒီမှာပဲအဆုံးသတ်ပြစီခင်ဗျာတော်တဲ့ရှင်တွေတက်ကွာမြန်မာပြည်သူပြည်သားအလုံးတစ်ချင်းတင်းညံအချိန်ခါမှာဘေးရနေကင်ကျမရှင်လာပါစေကျွန်တော်ညီငယ်ပါခင်ဗျာ